Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဒီဇင်ဘာလ9ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19532နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါ။ဒီညပဲသတင်းတွေကိုကိုရန်နိုင်တဲ့သူကြီးညာပေးမှာပါ။အမေရိကန်ပြည်ထောင်စုကရေဒါစကန်တစ်ခုမှာတနက်ပစ်ခတ်မှုတစ်ခုဖြစ်ပွားတာကြောင့်ဒီတနက်သမားအပါအဝင်လူ၄ဦးသေဆုံးသွားပါတယ်။တရုတ်နိုင်ငံတော်ကောင်စီဝင်နိုင်ငံခြားရေးဝန်ကြီးဝန်ကြီးဟာမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့နိုင်ငံတော်သမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့နဲ့ဒီကနေ့တွေ့ဆုံပါတယ်။ဒါလို့ထိတ်တဲအောင်သတင်းတွေကိုတင်ပြပေးတော့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်စနေညအတွက်တော်ရရှင်နေနာဆရာမယ်ထိတဲ့ရောက်သတင်းတွေကတော့ထိုင်းနိုင်ငံကနေဖမ်းဆီးလာတဲ့ရခိုင်လက်နက်ကိုင်အေအဖွဲ့ရဲ့စစ်ဦးစီးချုပ်ဖြစ်သူဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့ကလေးနှစ်ဦးကိုမြမအနာပိုင်နေဘက်ကိုလွှဲပြောင်းပေးမဲ့အစီအစဉ်ပြက်ပြဲသွားပြီလို့ချင်းမိုက်အခြေဆိုင်ရခိုင်ခေါင်းဆောင်တဦးကပြောဆိုလိုက်ပါတယ
်ဒီနေ့ကဟိုဘက်ကလာယူတယ်ပေါ့နော်ချင်းရိုင်မှာလာယူတယ်ပြောတယ်ဟိုဘက်ကအဲ့မဲ့ဒီဘက်ကနေပြီးတော့လွှဲပြောင်းမဲ့အစီအစဉ်ပြက်ပြဲသွားပြီဆိုပြီးတော့မှသတင်းထွက်လာတယ်
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်စနေညတိုင်းတင်ဆက်ပေးနေကြအစီအစဉ်တစ်ခုဖြစ်တဲ့မြန်မာနိုင်ငံတိုင်းရင်းသားဒေသကစိတ်ဝင်စားစရာအဖြစ်အပျက်တွေကြောင်းတင်ဆက်ထားတဲ့တို့အတန်အစီအစဉ်နဲ့အတူစနေညဒဲလီလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနောက်လူခွင့်ရေးနေ့မှာပဲလူခွင့်ဖောက်ပြန်မှုနဲ့နိုင်ငံတကာတရားရုံး ICJ မှာဒီဇင်ဘာလ10ရက်နေ့တွားရောက်ရင်ဆိုင်ကြမယ်အကြောင်းအခြေအနေတွေကြောင်းကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုရင်ဆုံးကတော့စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်အောင်စုဖလော်ရီဒါပြည်နယ်ကရေဒစကန်တစ်ခုမှဖြစ်ပွားခဲ့တဲ့တနက်ပစ်ခတ်မှုနဲ့ပတ်သက်ပြီးတော့ဒီပစ်ခတ်မှုဘာကြောင့်ဖြစ်ပွားရလဲဆိုတဲ့အကြောင်းရင်းကိုတာဝန်ရှိသူတွေစုံစမ်းစစ်ဆေးနေကြပါတယ်ပစ်ခတ်သူဟာလေရင်လေ့ကျင့်ပြန်သန်းရေးသင်တန်းတက်ရောက်နေသူဆော်ရီအာရေဗီယာလေတပ်လေယာဉ်မှူးတစ်ယောက်ပါပန်ဆာကိုလာမြို့ကဒီလေကြောင်းအုပ်စုတွေလက်တက်ဆွဲထားတဲ့ရေတပ်အခြေစိုက်စခန်းမှာသောကြောင့်ဒီအစောပိုင်းကပြစ်ခတ်မှုဖြစ်ပွားရမှာတနက်သမားအပါအဝင်၄ဦးသေဆုံးသွားပြီးတော့10ဦးဒဏ်ရာရသွားပါတယ်။ပန်ဆာကူလာမှာနိုင်ငံတကာကနေလေယာဉ်မောင်းတင်တဲ့လာရောက်တက်ရောက်နေသူယာကနန်းတချို့ရှိတယ်လို့အီရတ်တာဝန်ရှိသူတွေကပြောပါတယ်။ပြစ်ခတ်သူဟာမိုဟာမက်ဆာအီအယ်ရှမ်ရာနီဖြစ်တယ်လို့တာဝန်ရှိသူတွေကကိုးကားပြီးတော့ NBC သတင်းဌာနကပြောပါတယ်။ဒီပြစ်ခတ်မှုနဲ့ဆက်ဆက်တဲ့နောက်ထပ် Sorry Arabia နိုင်ငံသား6ဦးကို FBI ပြည်ထောင်စုစုံစမ်းစစ်ဆေးဘီရိုကဖမ်းဆီးထားကြောင်းလည်းတောက်ကြောင်နေနောင်မင်းမှာ Fox သတင်းဌာနကကြေညာပါရယ်ဒီလေမှုဟာပြစ်ခတ်မှုမကျူးလွန်ခင်မှာတည်တန်းစာတစ်စောင်နဲ့ဒီအကြံပတ်ကောင်းဆောင်အိုစမာဘင်လာဒင်ကိုရင်ညွှန်းတိုင်နေပြီးတော့ဒီတာထဲမှာရေးသားခဲ့ကြောင်းဂျီဟက်ချင်းချောက်မှုနဲ့ဆက်သွယ်ရေးကွန်ရက်ကိုစောင့်ကြည့်တဲ့ Site Intelligence Group တောင်းလိုင်းအဖွဲ့ကပြောပါရယ်အမေရိကန်ပြည်အောင်စုဟာမကောင်းဆိုးရွားရတဲ့အတိုင်းပြည်ဖြစ်ပြောင်းလဲနေပြီးတော့မွတ်စလင်နိုင်ငံတွေနဲ့တခြားနိုင်ငံတွေကိုကျူးကျော်သိမ်းယူနေတဲ့အစ္စရေးကိုတံပိုးပေးနေတဲ့ပေါ်သူကပြစ်တင်ရှုတ်ချကြောင်းလည်း Twitter မှာရေးသားထားပါတယ်
။အမေရိကန်နဲ့တာလီဘန်တွေကြားမှာညဉ့်ညဲဆွေးနွေးမှုတွေကိုတရားဝင်ပြန်စတင်လိုက်ပါပြီ။အာဖဂန်စစ်ပွဲအဆုံးသတ်ပြီးတာလီဘန်တပုန်တွေနဲ့နိုင်ငံရေးရသဘောတူညီမှုရဖို့အတွက်အရွယ်တဲ့အဲ့ဒီညဉ့်ညဲဆွေးနွေးပွဲကိုအမေရိကန်သမ္မတ Trump ကရုတ်တရက်ရက်ဆိုင်လိုက်ပြီး3လအကြာမှာအခုလိုပြန်စတင်လိုက်တာဖြစ်ပါတယ်။အာဖဂန်နယ်ဘက်အမေရိကန်ရဲ့ညီညာရေးထူးခိုးစလဲဇာမာခါလီဇတ်ကအမေရိကန်ခိုးစလဲအဖွဲ့ကိုဥဆောင်ခဲ့ပြီးတော့တာလီဘန်ခိုးစလဲအဖွဲ့အခြေစိုက်တဲ့ကာတာနိုင်ငံဒိုဟာမြို့မှာဆွေးနွေးကြတာဖြစ်တယ်လို့အမေရိကန်သတင်းရင်းမြစ်တွေက VOA ကိုပြောပါရယ်အမေရိကန်ကဒိုဟာမှာဒီနေ့လုပ်တဲ့ဆွေးနွေးပွဲကိုပြန်ပါဝင်လာပြီးဒီဆွေးနွေးပွဲကအာဖဂန်နိုင်ငံထဲမှာအကြမ်းဖက်မှုတွေကိုလျှော့ချပြီးအဲ့ဒီကနေအာဖဂန်နိုင်ငံတွဲစစ်ဆင်ညှိနှိုင်းမှုတွေနဲ့အပြည့်ရက်ဆိုင်နာရီအထိဖြစ်လာအောင်လုပ်ဖို့အလေးပေးဆွေးနွေးကြတာဖြစ်တယ်လို့အမေရိကန်သတင်းရင်းမြစ်တွေကဆိုပါတယ်။တနောက်ထောင်းကအမေရိကန်နဲ့တာလီဘန်အဖွဲ့တို့ကြားဆွေးနွေးပွဲမရဆိုင်ငံမှာကာတာဆိုရကဒီဆွေးနွေးပွဲကိုကမကရလုပ်ပြီးတော့အင်ရှင်ဖြစ်နေကျင်းပဖေးခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာတာလီဘန်သဘုံတွေရဲ့တိုက်ခိုက်မှုကြောင့်အမေရိကန်တပ်ဖွဲ့တွေပါဝင်လူတော်များများသေဆုံးခဲ့တဲ့အတွက်တနောက်ထောင်းကပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့မှာဒီဆွေးနွေးပွဲတွေကိုရဆိုင်ပစ်ခဲ့တာပါ။ဆွေးနွေးပွဲမှာသဘောတူညီမှုရကနီးမှနှစ်ဖက်စလုံးကရကနီးပြီးလို့ယူနှစ်ဖက်လုံးကယူဆနေချိန်မှာအမေရိကန်နဲ့တာလီဘန်တွေကြားဆွေးနွေးမှုတွေအဲ့လိုရဆိုင်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။သမ္မတဒေါ်နယ်ထရမ့်အနေနဲ့သူ့ပေါ်တရားစွဲဆိုနိုင်ရေးအောက်လွှတ်တော်ကစုံစမ်းစစ်ဆေးနေတာမှာပါဝင်ပူးပေါင်းမှာမဟုတ်ဘူးလို့ညင်းဆန်လိုက်တဲ့အပေါ်အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျေရိုနက်ဒလာကအစိပ်ပြောင်းတုံ့ပြန်ပါတယ်။သမ္မတအပေါ်တက်တွေကို ဒီကိုယ်တိုင်မင်းမြတ်နိုင်တဲ့အခွင့်အရေးပေးခဲ့ကြောင်းနဲ့အထောက်အထားတွေကိုကော်မတီရှေ့မှသူကိုယ်တိုင်လာရောက်ရှင်းလင်းပြင်ပေးခဲ့ပါတယ်လွတ်တော်ရဲ့တရားစွဲဆိုရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့သမရအနေနဲ့မကျေနပ်ကြောင်းပြောဆိုနေရတွေကိုကြားသိရပြီးတဲ့နောက်ကော်မတီရဲ့ဖိတ်ကြားချက်ကိုသမရအနေနဲ့လက်ခံလိုက်မယ်လို့မျှော်လင့်မိကြောင်းတောက်ကြံနေနောက်ပိုင်းမှာထုတ်ပြန်တဲ့ဥက္ကဋ္ဌနေဒလာရဲ့ကြေညာချက်မှာတုံ့ပြန်ထားပါတယ်သူ့ဘော်ဆွဆဲချက်တွေကိုသမရအနေနဲ့တိတိကျကျခြေပနိုင်မှာမဟုတ်ဘူးဆိုရင်ကော်မတီရဲ့ရှေ့ပေါက်မှာလာရောက်ထွက်ဆိုမှာမဟုတ်ကြောင်းနဲ့အဲ့လိုလာရောက်ထွက်ဆိုဖို့ညှင်းဆုံမယ်ဆိုရင်တော့တရားစွဲဆိုရေးလုပ်ငန်းစဉ်တွေကမမျှတဘူးလို့ပြောလို့မရကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်လည်းသမရကိုတရားစွဲဆိုရေးအောက်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုကလုံးဝအခြေမြစ်ကင်းမဲ့ပြီးတော့လုံးဝမဲ့လုပ်ငန်းစဉ်နဲ့အခြေခံမျှတမှုများဆိုင်ရာသတ်မှတ်ချက်တွေကိုချိုးဖောက်နေတယ်လို့သမရရဲ့အကြံပေးရှိနေဖက်စီပလုံကဒီအောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌစီကိုပြေပို့တဲ့စာထဲမှာဖော်ပြထားပါတယ်
။နောက်ကဘာကိုအင်အားကြီးနေအောင်လုပ်ဖို့ရုရှားကမနာမနေချိုးဖောက်လာနေခဲ့တာဟာအခုတော့အကျိုးကျေးဇူးတစ်စုံတရာထွက်လာပုံတွေ့ရပြီးတော့အမေရိကန်စစ်တပ်ထဲအထိထိုးဖောက်နိုင်တယ်ဆိုတာကိုစစ်တမ်းကောက်ယူမှုတစ်ခုမှတွေ့နေရပါတယ်။ရုရှားဟာအမေရိကန်ရဲ့အဓိကရံပတ်ဖြစ်တယ်လို့အမေရိကန်တော်ဝင်များကရှုမြင်နေကြပါပဲလူလူစစ်တမ်းအသစ်တစ်ခုမှာတော့ဒီမြင်ကပြောင်းလဲလာနေကြောင်းအထူးသဖြင့်အမေရိကန်စစ်တပ်မိသားစုအတိုင်းဝိုင်းအတွင်းမှာတိတိကျကျပြောင်းလဲလာနေတယ်လို့ဆိုပါတယ်အော်တိုဘာလကုန်ကဒုတိယအကြိမ်နှစ်စဉ်ကောက်ယူခဲ့တဲ့ဒီရေဂန်အမျိုးသားကာကွယ်ရေးလူလူစစ်တမ်းမှာတော့စစ်တမ်းကောက်ယူခဲ့တဲ့အမေရိကန်တပ်ဖွဲ့မိသားစုဝင်တွေထောက်ဝလောက်ကသူတို့အနေနဲ့ရုရှားကိုမဟာမိတ်လို့ရှုမြင်တယ်လို့ပြောထားပါတယ်စစ်တမ်းတစ်ခုလုံးအရတော့အမေရိကန်28ရာခိုင်နှုန်းကရုရှားကိုမဟာမိတ်လို့သတ်မှတ်ကြပါတယ်။မနစ်တုန်းကတော့19ရာခိုင်နှုန်းပဲကပဲမဟာမိတ်လို့မြင်လာကြောင်းပြီးခဲ့တဲ့နှစ်ကတည်းကဆိုင်တက်လာခဲ့တယ်လို့ပြောရမှာပါ။ရေဘူးရအဖြစ်တော့ရုရှားပေါ်မှာပြည်သူ့ဆောင်အကောင်းမြင်တာဟာရုရှားရင်းနဲ့ပတ်သက်ပြီးတော့အကောင်းမြင်တဲ့သမ္မတထရန့်ကိုတုံ့ပြန်တဲ့ဒီ Republican တွေကြောင့်အဓိကဖြစ်တယ်ဆိုပြီးတော့ဒီလူလူစစ်တမ်းမှာတွေ့ရှိရပါတယ်။ဒါပေမဲ့လည်းအမေရိကန်87ရာခိုင်နှုန်းနဲ့စစ်ပတ်မိသားစုဝင်53ရာခိုင်နှုန်းကတော့ရုရှားကိုသူတို့ရဲ့ရန်သူအဖြစ်အခုချိန်ထိရှုမြင်နေကြပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲစစ်တပ်ထဲမှာအခုလိုရုရှားထောက်ခံတဲ့သဘောထားတွေတိုးမြင့်လာတဲ့အပေါ်မှာအမေရိကန်ကာကွယ်ရေးတာဝန်ရှိသူတွေကစိုးရိမ်လာနေကြပါတယ်ခင်ဗျာ။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စနေနေ့ည VOA သတင်းတွေကိုဆက်လက်ပြီးတော့အတန်လှည့်နေပါတယ်။တရုတ်နိုင်ငံဒေါ်ကောင်စီဝင်နိုင်ငံသားဝန်ကြီးဝန်ကြီးဟာမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့နိုင်ငံတော်သမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တို့နဲ့ဒီကနေ့တွေ့ဆုံပါတယ်။ရိုဟင်ဂျာတွေကိုလူမျိုးရုံးတပ်ဖြတ်မှုနဲ့နိုင်ငံတကာတရားရုံး ICJ မှာအမှုရင်ဆိုင်ဖို့နယ်သာလန်နိုင်ငံဒီဟိတ်မြို့ကိုဒေါ်ဆန်းစုကြည်မထွက်ခွာခင်မှာနိုင်ငံသားဝန်ကြီးဝန်ကြီးမြန်မာနိုင်ငံကိုရောက်လာတာပါ။ဒီကနေ့တွေ့ဆုံရမှာတော့ဒီတရုတ်နဲ့မြန်မာနိုင်ငံကြားကုန်သွယ်ရေးဒေသတွေနဲ့နိုင်ငံတကာညနေစာမှာနှစ်နိုင်ငံနီးကပ်စွာပူးပေါင်းဆောင်ရွက်ရေးစာတွေကိုဘက်ဆောင်ပူးပေါင်းညှင့်တင်သွားဖို့ဆွေးနွေးကြရတယ်လို့မြန်မာခေါင်းဆောင်တွေရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းဆွေးနွေးပွဲတွင်တရုတ်နိုင်ငံသားကြီးဝန်ကြီးဝန်ကြီးဟာမြန်မာနိုင်ငံအနေနဲ့ ICJ မှာအမှုရင်ဆိုင်ဖြေရှင်းရမှာ၄နဲ့ပတ်သက်ပြီးတော့ဆွေးနွေးအကြံပေးနိုင်ကြောင်းလေ့လာသုံးသပ်သူတွေကဆိုပါတယ်။၂၀၁၈ခုနှစ်အတွင်းမြန်မာဆွေးရရဲ့ဒီစစ်တပ်ရဲ့နေမီရှင်းလင်းတဲ့စစ်စီရေးတွေကြောင့်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေပါဝင်တဲ့ဒုက္ခသည်တိမ်းတဲ့ချီယာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားကြသလိုအဲဒီစစ်စီရေးတွေလူမျိုးရေးတပ်ဖွဲ့တွေရဲ့အာဓမ္မတပ်ဖြတ်မှုတွေညှဉ်းပန်းနှိပ်စက်မှုတွေဟာလူမျိုးရုံးတပ်ဖြတ်မှုမြောက်တဲ့ဆိုပြီးတော့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုစာကမ်ဘီယာနိုင်ငံက ICJ မှာမြန်မာနိုင်ငံကိုတရားစွဲခဲ့တာပါ ICJ မှာဒီမှုကိုဒီဇင်ဘာ10ရက်နေ့ကနေ10ရက်နေ့ထိကြားနာစစ်ဆေးမှာဖြစ်ပါတယ်ဒီရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံမှတ်ထားတဲ့မြန်မာဆွေးရကတော့ဒီမြန်မာနိုင်ငံမှာဒီလိုမျိုးအမှုတွေကျူးလွန်ခဲ့တာမရှိဘူးဆိုပြီးတော့အစဉ်တစိုက်ညှင်းဆုပ်ထားခဲ့တာ
ပါ။အိန္ဒိယနိုင်ငံမြောက်ပိုင်းမှာလွန်ခဲ့တဲ့လအနေငယ်ကအုပ်စုဖွဲ့မရင်းကျင်တာကိုခံရတဲ့အမျိုးသမီးတူဟာသူ့ဘော်မရင်းကျင်တာနဲ့ပတ်သက်ပြီးတော့တရားရုံးမှာအမှုရင်ဆိုင်ဖို့တောင်းနေစဉ်ဂျာဇာရီနီမနက်ကမျိုးသား9ယောက်ကသူ့ကိုမီးရှို့ခဲ့ကြပါဗျ။အဲ့ဒီမျိုးသမီးဟာမီးလောင်ဒဏ်ရာရနေပဲတောက်ချာနေနှောင်းပိုင်းမှာတည်ဆုံသွားခဲ့တယ်လို့ဆိုပါတယ်။မီးရှို့တဲ့သူ9ယောက်ထဲက2ယောက်ဟာအဲ့ဒီအမျိုးသမီးကိုအုပ်စုဖွဲ့မရင်းကျင်တဲ့ထဲမှာပါတယ်လို့တရားရှိခံရပါတယ်ဆိုပြီးတော့တန်တရားရှိခံရတဲ့သူတွေဖြစ်ပြီးတော့သူတို့ကိုအမခံနဲ့လှုပ်ပေးထားတာဖြစ်တယ်လို့ AB သတင်းကဆိုပါတယ်အဲ့ဒီမျိုးသမီးဟာမီးလောင်နိုင်ရတဲ့အကြီးကျယ်ရပြီးတော့သူ့ကိုဥဒေါ်ပရိုဒက်ပြည်နယ်ကနေညူရီလီမြို့ဆေးရုံကိုရဟရင်နဲ့ပို့ဆောင်ခဲ့ပြီးဆေးရုံမှာနှလုံးရက်ပြီးတည်ဆုံသွားတာဖြစ်ပါတယ် အဲ့ဒီမြို့သီးတေဆုံးတဲ့နေ့မှာပဲအိန္ဒိယနိုင်ငံတောင်ပိုင်းမှာမရေမှုနဲ့တန်ကြာရှိသူ၄ယောက်ကိုရဲကပြစ်ဒတ်ခဲ့ပါတယ်။အိန္ဒိယဆိုးရရဲ့စီးရင်နေရတော့2019ခုနှစ်အတွင်းမှာအိန္ဒိယနိုင်ငံမှာမရေမှု33,658 ခုရှိခဲ့ပြီးတော့ဒါဟာတစ်နေ့ကိုဖျံပြမရေမှု90လောက်ကျူးလွန်တာဖြစ်ပါတယ်။ဒါပေမဲ့တချို့အမှုတွေကတိုင်ကြားတာမရှိတဲ့အတွက်တကယ်ဖြစ်တာကအဲ့ထက်ပိုများတယ်ဆိုပြီးတော့အိန္ဒိယမြို့သမီးရေလှူရှားသူတွေကပြောနေကြပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ဟာမြောက်ကိုရီးယားနဲ့တန်တမန်ဆက်ဆံရေးလက်ရှိအနေအထားတိုင်ဆက်ပြီးတော့ထင်းထင်းသွားရေးနိုင်ယူဝတ်ကြာဖုန်းနဲ့အဆွေးနွေးခဲ့ကြတယ်လို့တောင်ကိုရီးယားကဒီကနေ့ပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးပွဲတွေပြန်စတင်ဖို့မြောက်ကိုရီးယားဘက်ကသတိပေးနေချိန်မှာပဲသမ္မတနှစ်ဦးဆွေးနွေးခဲ့ကြတာပါ။အခြေအနေတွေဟာပိုတင်းမှလာနေတာကြောင့်နျူကလ িয়ার ကင်းစင်ရေးဆွေးနွေးပွဲတွေအောင်မြင်ဖို့တွေးဆဆွေးနွေးမယ့်အခြေအနေကိုဆက်ထင်းထင်းထားတဲ့ကြောင်းနဲ့လိုအပ်သလိုပုံမှန်နှိမ့်နှိုင်းဆောင်ရွက်ဖို့သဘောတူကြောင်းတောင်ကိုရီးယားသမ္မတအင်ဂျီရောကကြေညာချက်ထုတ်ပြန်ပြောဆိုသွားတယ်။အမေရိကန်အနေနဲ့နျူကလ িয়ার တစ်ဖက်သက်ဖြတ်သိမ်းရေးတောင်းဆိုနေရတဲ့ကိုအဆုံးသတ်ဖို့ဒါမှမဟုတ်ရင်တော့ခေါင်းဆောင်ကင်ဂျွန်အွန်အနေနဲ့လမ်းကြောင်းအတိတ်ကိုရွေးချယ်လျှောက်လှမ်းရမယ်ဆိုပြီးတော့ဒီမြောက်ကိုရီးယားဘက်ကတော့ပြောဆိုထားတာပါ
။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အကြိမ်30မြောက်အရှိတောင်အရှာအစားဖြိုင်မှန်းမှာတော့မြန်မာ U20 နဲ့ဘောလုံးအသင်းဟာအင်ဒိုနီးရှားကိုရှုံးနိုင်ပြီးတော့ဘောလုံးပွဲနဲ့လွဲချော်သွားခဲ့ပါပြီ။ CK မြူသားဘောလုံးပွဲပထမအကြိမ်ဘောလုံးပွဲကိုမနီလာမြို့မှာဒီကနေ့ကစားကြတာမှာအင်ဒိုနီးရှားကမြန်မာကိုအချိန်ပိုမှာ4-2နဲ့နိုင်သွားတာပါ။ပထမပိုင်းမှာ2-3လို့ဂိုးမသွင်းနိုင်မဲနဲ့နှစ်ဖက်ဂိုးမရှိသေးဖြစ်နေခဲ့ပါတယ်။ဒါပေမဲ့အင်ဒိုနီးရှားကဒုတိယပိုင်းပြန်ဆပြီးပွဲချိန်58မိနစ်မှာတကူ82မိနစ်မှာနောက်တကူသွင်းလာကြောင်းအင်ဒိုနီးရှားက2ဂိုးဂိုးမရှိနဲ့အရှိကဥဆောင်ခဲ့တာပါ။ဒါပေမဲ့ဒုတိယပိုင်းမှာလူသားဝင်လာတဲ့တိုက်စစ်မှုအောင်ကောင်းမန်က88မိနစ်မှာမြန်မာအတွက်ပထမဂိုးသွင်းယူခဲ့ပြီးတော့အဲ့နောက်10မိနစ်အတွင်းမှာပဲအင်ဒိုဂိုးသမားစီကပြန်ထွက်လာတဲ့ဘောလုံးကိုဝင်းနိုင်ထုံးက89မိနစ်မှာသွင်းယူခဲ့လို့မြန်မာသင်းဟာ10မိနစ်အတွင်းမှာရှေးပါဂိုး2ဂိုးရပြီးတော့အချိန်ပိုဆက်ကစားခဲ့ရပါတယ်။ဒါပေမဲ့အင်ဒိုဘက်ကအချိန်ပို102မိနစ်နဲ့113မိနစ်တွေမှာ2ဂိုးပြန်သွင်းသွားတာကြောင့်နောက်ဆုံးမှာအင်ဒိုနီးရှားကမြန်မာကို4-2နဲ့နိုင်ပြီးတော့မြန်မာသင်းဘောလုံးပွဲနဲ့လွှဲချော်သွားခဲ့ပါတယ်။ဒုတိယဆီမီဖိုင်နယ်မှာတော့ဗီယက်နမ်သင်းကကမ္ဘောဒီးယားကို4-2မရှိနဲ့နိုင်သွားပါတယ်။ဒါကြောင့်ဗီယက်နမ်နဲ့အင်ဒိုနီးရှားတို့ဖိုင်နယ်မှာဘောလုံးကြမှာဖြစ်ပြီးတော့မြန်မာနဲ့ကမ္ဘောဒီးယားအသင်းတို့တတိယနေရာလူကြမှာဖြစ်ပါတယ်။နောက်ဆုံးဖိုင်နယ်နဲ့တတိယနေရာလူပွဲတွေကိုတော့မနေ့လာမြို့မှာဒီဇင်ဘာ10ရက်နေ့ကျရင်ကစားကြမှာဖြစ်ပါတယ်ခင်ဗျာ
စနေနေ့အတွက်နောက်ဆုံးတည်ထားတဲ့နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုအောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တကယ်နဲ့ထဲ VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamisvoanews.com နဲ့အတူ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းနှာစင်နိုင်ကြပါရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်ထိုင်းရနာပိုင်းဒီဖန်စီထားတဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ရဲ့စစ်ဦးစီးချုပ်ဖြစ်သူဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့ကလေးငယ်နှစ်ဦးကိုမြန်မာအာဏာပိုင်တွေဘက်ကထိုင်းကလွှဲပြောင်းပေးတဲ့အစီအစဉ်ပြတ်ပြဲသွားပြီလို့ရခိုင်မျိုးသားကောင်စီခေါင်းဆောင်တဦးကပြောပါတယ်ဒီလိုမျိုးလွှဲပြောင်းမဲ့အစီအစဉ်ကိုတရုတ်နိုင်ငံဘက်ကကန့်ကွက်လို့ဖြစ်ကြောင်းနိုင်ငံရေးလေလာသူတွေကသုံးသပ်ပါတယ်ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကုန်းအင်ကအပြည့်အစုံသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါရခိုင်လက်နက်ကိုင်အေအေဖွဲ့ရဲ့စီဦးစီးချုပ်ဖြစ်သူဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့ကလေးနှစ်ဦးထိုင်းနိုင်ငံချင်းမာမြို့လာဝကရုံးမှာဗီဇာတက်တန်းသွားတိုးတဲ့အချိန်မှာထိုင်းရဲတွေကနေဖမ်းဆီးသွားပြီးနောက်မြန်မာအာဏာပိုင်ကိုလွှဲပြောင်းပေးဖို့အစီအစဉ်ပြောင်းလဲဖြစ်သွားပြီလို့ချင်းမာရောက်ရခိုင်မျိုးရကောင်စီ ANC ထွေထွေတွင်းမှုကိုထွန်းစော်ကပြောပါတယ်
မနေ့ကတော့မေဆိုင်ဘက်ကိုခေါ်သွားတယ်လို့ပြောတယ်လေအဓိကတော့မေဆိုင်ဘက်ကိုယူတယ်ဆိုတော့တရှိနေဘက်ကိုပို့မယ်ဆိုတဲ့သဘောပေါ့ဗျာမနေ့ကဟိုဘက်ကလာယူတယ်ပေါ့နော်ချင်းရိုင်မှာလာယူတယ်ပြောတယ်ဟိုဘက်ကအဲ့မဲ့ဒီဘက်ကနေပြီးတော့လွှဲပြောင်းမဲ့အစီအစဉ်ပြည့်ပြည့်သွားတယ်ဆိုပြီးတော့မှတတိထွက်လာတယ်ဒါမလွှဲဖြစ်ဖို့ပေါ့ဆိုရင်ဒီနေ့မနေ့မှာအဲတချို့ဖိတ်ဆွေတွေရဲ့ပြောကြကြရပါလိမ့်နော်အဲဒီအခုတတိတော့မလွှဲဖြစ်သေးဘူးတတိယနိုင်ငံတစ်ခုခုကိုပို့မလာအဲ့လိုမျိုးသတင်းတွေလည်းကြားတယ်ပေါ့လေဒါတော့အတိအကျမပြောတတ်သေးဘူးပေါ့နော်
ဒီဇင်ဘာ၄ရက်နေ့ကအေစစ်စည်းချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးဖြစ်သူမတ်နှင်းစာဖြူနဲ့အသက်12နှစ်အရွယ်သမီးစောပြည့်ရှင်အသက်3နှစ်ကျော်တာမြတ်လင်းဆန်တို့ကိုခိုင်းရဲတွေကဖမ်းဆီးပြီးမြန်မာအန္တပိုင်ဘက်တွေကိုလွှဲပြောင်းဖို့ခိုင်းမြတ်မလက်စားမန်ဆန်ဖက်ကိုခေါ်ဆောင်သွားပြီးအခုဒီစီစဉ်ပြည့်ပြဲသွားတာပါဒါပေမဲ့မြန်မာအာဏာပိုင်တွေလွှဲမယ်မလွှဲဘူးဆိုတာနဲ့ပတ်သက်လို့ထိုင်းအာဏာပိုင်တွေဘက်ကတော့တရားဝင်ပြောဆိုတာတော့မရှိသေးပါဘူး။ရခိုင်လက်နက်ကိုင်အဖွဲ့ဟာတရုတ်နယ်စပ်အခြေစိုက်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်တယ်လို့ဒီလိုလက်နက်ကိုင်အဖွဲ့အစည်းတစ်ခုခုရဲ့မီတာစုတွေကိုဖမ်းဆီးပြီးမြန်မာဘက်ကိုလွှဲပြောင်းဖို့အစီအစဉ်ကိုတရုတ်နိုင်ငံဘက်ကလက်မခံကြောင်းနိုင်ငံရေးလေလာသုံးသပ်သူဦးမမောင်စိုးကပြောပါရစေ။
တော့ဆရာမလို့ဒီလိုကြားသိခါပါလား။ဒီဘက်ကတော့လက်ခံနိုင်တဲ့အနေအထားမရှိပါဘူးကျွန်တော်အမြင်ကတော့ဒီဘက်ကတန်းမွတ်မယ်လို့ထင်ပါတယ်ဒါကြောင့်လည်းအခုဆွေးပြောင်းမှုကိစ္စရပ်တန့်သွားတာလို့ထင်ပါတယ်
အစီအမပြုနိုင်သေးတဲ့တရင်တစ်ခုကတော့အေဆူးစည်းချုပ်ဘူချုပ်ထွန်းမြနိုင်ရဲ့စနီးဖြစ်သူမနှင်းစာဖြူဟာတရုတ်နိုင်ငံပတ်စပို့ကိုကန်ဆောင်လူဖြစ်လို့တရုတ်အနာပိုင်တွေကအကောက်ထားတယ်လို့ထိုင်းချေစာရခိုင်လူမှုဖွဲ့အစည်းဝင်တို့ကဆိုပါတယ်ရခိုင်လက်နက်ကန်ရေးပြောခွင့်ရခိုင်ဒုက္ခကတော့ထိုင်းအနာပိုင်တွေကနေဖမ်းဆီးတာရှိပေမဲ့ဆိုးဝါးတဲ့အခြေအနေတွေ့မလာနိုင်ဘူးလို့ယူဆက
ကျွန်တော်တို့ကလည်းကျွန်တော်တို့ရှိတော့ဘာမှမရောက်လာသေးဘူးကြာခင်ဗျာတို့ပြောနေတာတော့ ကျွန်တော်တို့ပြောနေတာတော့ဘုရားရှင်မြေဘာလို့လဲဆိုကျွန်တော်တို့အင်တာနက်ပေါ်မှာတော့တွေ့နေပြီအဲ့တော့ကျွန်တော်တို့စီတို့တော့တွေ့ပြောင်းမယ်အချိန်ဒီမှာမှတော့မပြောသေးဘူးဗျပြီးခဲ့တဲ့အောက်တိုဘာလတုန်းကဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ရပ်ဖွဲ့ဖြစ်သူကိုကျော်နိုင်နဲ့ညီမဖြစ်သူမိုးနှင်းဖြူတို့ကိုဆိုင်းနိုင်ငံချင်းမှန်ကပြန်လာစဉ်ရန်ကုန်လေဆိပ်မှာဖမ်းဆီးခဲ့ပြီးမြန်မာ
ဒီဥတီသွားစီနိုင်မယ်လို့အေးပြောခွင့်ရခိုင်ဒုက္ခကပြောပါတယ်အခုဒီကျွဲလေးအေးကောင်းဆောင်တွေရဲ့မိသားစုတွေကိုတော့ဥတီပြီးတော့လောတဲ့ဥစ္စာမျိုးကအရင်ပဲတော်လိုင်းအဖွဲ့အစည်းနဲ့ဟိုဖြစ်ဖြစ်ပေါ့ဗျာနော်အရင်တိုက်ခဲ့တဲ့ဒီတမိုင်းတစ်ချောင်းမှာအဲ့လိုမျိုးဟိုပြင်ထားထားဥတီလားမရှိခဲ့ဘူးဗျာဆိုတော့ဒီဟာတွေကပြောမယ်ဆိုလို့ရှိရင်အများကြီးဒါဆိုးကျိုးဘက်ကိုဥတီလာတ
ာမှုတွေပိုသွေးပွားစေနိုင်တယ်လို့နိုင်ငံရေးလှိလသုံးသပ်သူဥမ္မောင်မောင်ဆိုးကပြောပါတယ
်။နိုင်ငံတိုင်းနေကြတဲ့ဖွဲ့စည်းကောင်းဆောင်တွေဖွဲ့စည်းဝင်တွေဟောဗျာအားအားတွေကိုဖန်ဆီးတာတော့တော်တော်များရှိပါဘူး။သူတို့ရဲ့မိသားစုဝင်တွေကိုဖန်ဆီးဖို့လုပ်တယ်ဆိုလို့ရှိရင်တော့နှစ်ထွေတင်မှမပိုများလာပါလိမ့်မယ်။နောက်တစ်ခုကတော့ဖွဲ့စည်းမှုမှာဝင်တိုက်ခိုက်နေတယ်ဆိုရင်သူ့ရဲ့ဖွဲ့စည်းဝင်မိသားစုတွေကိုသွားပြီးဖန်တာတော့ဘယ်လိုမှတိုက်မီဘူးလို့ထင်ပါတယ်။
မြန်မာဆိုရနဲ့တိုင်းဒါလက်နက်ကန်အဖွဲ့တို့ငင်းချိုင်းကြီးနဲ့ပြည်တွင်းစစ်အဆုံးသတ်နိုင်ရေးတွေ့ဆုံဆွေးနွေးနေတဲ့အချိန်မှာတိုင်းဒါလက်နက်ကန်အဖွဲ့တွေရဲ့မိသားစုကိုဖမ်းဆီးတဲ့လို့ရကြောင်းနောင်တွေ့ဆုံမှုအတွက်ပြည်တွင်းနဲ့ထိုင်းနိုင်ငံမှာလက်နက်ကန်အဖွဲ့တွေအတွက်လုံခြုံရေးစိုးရိမ်စရာအခြေအနေဖြစ်လာနိုင်တယ်လို့လည်းနေဆက်နေစစ်ရေးကဲခတ်သူတွေကဆိုပါတယ်ခင်ဗျာ
ဒါကတော့ထိုင်းနိုင်ငံချင်းမိုင်မှာ AAC ဦးစီးချုပ်ရဲ့ဇနီးနဲ့သားသမီးဖမ်းဆီးထိန်းသိမ်းခံထားရတဲ့နောက်ဆုံးအခြေအနေကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စနေညပိုင်းအတွက်အစီအစဉ်တစ်ရက်ဖြစ်တဲ့တိုင်းရင်းဒေသတွေကစိတ်ဝင်စားစရာအဖြစ်အပျက်တွေကိုတင်ပြပေးမယ်တို့အတန်းအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့ဇာနီပါမြန်မာနိုင်ငံမှာရှိတဲ့ဖုံးတော်ကြီးပညာသင်ကျောင်းတွေဟာပြိပခဖြစ်ပွားနေတဲ့ဒေသမှာရှိတဲ့ကလေးငယ်တွေအတွက်လုံခြုံစွာနေထိုင်နိုင်တဲ့နေရာတွေဖြစ်ထောက်ပံ့ပေးပါတယ်ဒါပေမဲ့ကလေးငယ်တွေကသူတို့ရဲ့မိခင်ဘာသာစကားတွေငင်းချင်းမှုတွေကိုဆုံးရှုံးရသလိုမွေးရည်မျိုးကိုပြန်ဖို့လည်းစိတ်ဝင်စားတော့ပါဘူးဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့ Frontier မြန်မာမဂ္ဂဇင်းနဲ့ဒို့အတန်တို့ဟာချင်းပြည်နယ်ကနေလာကြတဲ့ကလေးတွေအများဆုံးရှိတဲ့ဖုံးတော်ကြီးပညာသင်ကျောင်းတစ်ကျောင်းကိုတွားရောက်လေ့လာပြီးသူတို့ရဲ့အနာဂတ်မျှော်လင့်ချက်တွေနဲ့သူတို့ရဲ့အင်ဂျင်မှုတွေအတွက်စိန်ခေါ်မှုတွေကိုနားထောင်ခဲ့ပါတယ်။ဒီဆောင်မှပြည်စုံကို Frontier မြန်မာကသတင်းတောက်ဟင်းတာနဲ့ဇာနီယိုကရေးသားထားပြီးဟင်းတာကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်။စကားပြောနေတဲ့အချိန်မှာပညာဏီကပန်းစီအောင်တင်ကန်းပေါ်မှာလက်ကိုရှက်ထားပြီးမျက်လွှာကိုအမြဲလိုချထားပါတယ်။စကားကိုဖြင်းဖြင်းစွာပြောရင်တစ်ချက်တစ်ချက်နေလောက်မှမျက်လွှာကိုပင့်ချတတ်ပါတယ်။အသက်16နှစ်ရှိပြီဖြစ်တဲ့တီလာရှင်ငယ်လေးပညာဏနီကရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့မှာမွေးဖွားခဲ့တဲ့ပလောင်တိုင်းရင်သူအမျိုးသမီးငယ်လေးတစ်ယောက်ပါ။ပညာဏနီတို့နေထိုင်တဲ့ဒေသဟာတက်မတော်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကတိုင်းသားလက်နက်ကိုင်တွေအမြဲလိုချေချင်းနေပြီးရင်းဆိုင်တိုက်ပွဲတွေပြိပခါတွေဖြစ်ပွားနေတဲ့မငြင်းငြင်းတဲ့ဒေသလေးဖြစ်ပါတယ်။2014ခုနှစ်ကစလို့ရှမ်းမြောက်မှာတကြောပြန်တိုက်ပွဲတွေဖြစ်လာတဲ့နောက်ပိုင်းပညာဏီတို့ကြေးရွာမှာလည်းအနှက်တန်ကြီးပေါက်ကွဲတန်နေတဲ့အတူပြည်တွင်းစစ်ရဲ့မငြင်းငြင်းမှုတွေကရိုက်ခတ်လို့လာခဲ့ပါတယ်ဒီလိုနဲ့လွန်ခဲ့တဲ့နှစ်နှစ်2019ခုနှစ်မှာတော့ပ Pinya Nanito Midazu like Nam Sam Yugani, Piani Mugwe, Chow Memu, Pyong Shuke Jabare. Taume, Taga, Sejotaje, Pinya Nanito, Alun Tiny Dore, a chin to Puro, Mohokevam. Chow Memu and Hitupai Maringo, Lena Kani Jama, Taipore Tapilae to Pinya Nanya Mibariga, Song Pichataku Chagavare. Tagaro, Tumago, Shampi Negani, my mom Yasa Wee, Shango Muga, Pono Yi, Pinya Tinyotaku, Poguare.
ဒီကပညာတက်ရှင်လည်းပဲနော်ပညာတက်ပြီးမိဘအောင်ပြန်ပြီးထောက်ပံ့ရှင်လည်းတောင်းကားရင်ရှစ်တန်းကြည့်ပဲရှိတယ်တက်လို့ရတယ်မဲ့အချိန်နည်းရှုပ်ရလေအမျိုးဝယ်ဖြစ်တာများပဲမငင်းငင်းနဲ့ရှမ်းမြောက်ဒေသဟာအရွယ်မရောက်သေးတဲ့ကလေးတွေငင်းငင်းငင်းပညာသင်ဖို့နေရာကောင်းလို့မဟုတ်ပါဘူးအချို့ဒေသတွေမှာဆိုရင်မူလာတန်းကျောင်းအလေတန်းကျောင်းဆင်မဲ့ရှိကြပါတယ်ဒါကြောင့်မို့နှစ်ဆင်လိုလိ
ကုံကျုံရှိတဲ့ဘက်ကကြောင်းတွေမှာတော့အစားတောက်တွေနေစရာတွေအတွက်ပူပန်စရာမလိုပါဘူး။ဒါပေမဲ့ရန်ကုန်မြို့ရဲ့ဖုံးတော်ကြီးပညာသင်ကျောင်းတွေမှာပညာသင်ဖို့ဆိုရင်မဖြစ်မနေစည်းကမ်းချက်တစ်ခုရှိပါတယ်။ဒါကတော့သင်ကန်းဝတ်ဖြစ်နေပေါ်ပါပဲ။ယောက်ျားလေးဆိုရင်ကိုရင်ဝတ်မိန်းကလေးဆိုရင်တီလရှင်ဝတ်ဖို့လိုအပ်ပါတယ်။ဒီလိုနည်းနဲ့ပဲနမ်ဆန်ကငရွယ်လှတဲ့ပလောင်မျိုးသမီးငယ်လေးဟာကလေးဝတော်ရမှာနေထိုင်တဲ့ဆရာလေးပညာရှင်ကြီးဖြစ်လာပါတော့တယ်။ကလေးဝတော်ရဆိုတာရန်ကုန်မြို့ရဲ့အကြီးဆုံးဖုံးတော်ကြီးပညာသင်ကျောင်းတစ်ခုပါပဲ။ပညာရှင်ကြီးဟာရှမ်းပြည်နယ်ကနေရန်ကုန်မြို့ဘက်ကကျောင်းကိုကျောင်းလာတက်နေတဲ့ကျောင်းသား6000နီးပါးတဲ့ကတယောက်ဖြစ်ပါတယ်။ဘုန်းကြီးကျောင်းရဲ့အရေးကကလေးတွေအတွက်နေထိုင်မှုလေးစားခံရဖို့ပညာတတ်ဖို့နဲ့လုံခြုံမှုတွေကိုပေးပါတယ်။
ဒီမှာရတာတီလရှင်ပဲလက်ခံဒီရောက်နေတီလရှင်ဝို့ရတယ်။တီလရှင်ရတော့ဘယ်လိုပြောထမ်းရတာလဲအစ်တီရယ်လေ။ဘာလဲဆိုတော့ဖျားရှိခိုးရတယ်တရားထိုင်ရတယ်။သူတို့ဘယ်အချင်းအာယုံစွမ်းသားမလဲနေသွားတာတမက်ရလွယ်တယ်။သူကညက်နေစားအစီစဉ်ပေးစရာမလိုတော့အစ်တီရယ်လေ။ဘာလို့လူဝတ်ဆိုလို့ရှိရဲ့မိန်းကလေးဆိုတနခါလဲရမှာနဲ့ဘာလို့ရမှာနဲ့ဒါရဲ့အလုတ်ရှုပ်တယ်လေ။အဲကြောင့်မလို့ဒီအဝတ်လေးနဲ့ဝတ်တော့အေးလဲအေးချမ်းတယ်ပညာလဲတင်ခွေလို့ရဆိုတော့တီလရှင်ဝို့ရပါတယ်။
ကလေးဝတော်ရမှာရှိနေတဲ့တီလရှင်ဆရာမကြီးဂယုဏဝရီကပြောပြတာပါ။ဂယုဏဝရီဟာလွန်ခဲ့တဲ့နှစ်20ကျော်ကလေးကရေးမျိုးကနေပညာသင်ဖို့လာရင်ကလေးဝတော်ရမှာတီလရှင်တွေကိုအုပ်ချုပ်တဲ့တီလရှင်ဆရာမကြီးဖြစ်နေပါပြီ
။
ဒါပေမဲ့ဒီလိုပြန်ဆက်ရတဲ့ဘဝအတိတ်ကတော့ကလေးငယ်တွေအတွက်ထင်သလောက်မလွယ်ကူပါဘူး။ပြီးဆက်ရတဲ့ပမာဏကကြီးပါတယ
်။ဒီမှာလုံးလက်ခံတော့ဟုတ်တယ်။အလောင်းလေးမျောတော့ကသူတို့အဖေနာမည်မသိဘူးသူလည်းမပြောတတ်ဘူးအဲ့ဒါပါသူတို့ဟောပြီးတော့သူမိပါကသေးကုန်လည်းပါလာပြီးဟောကြလဲသူမိကမရှိတော့ဘူးဟောပြရအောင်ဆင်းလို့လည်းဆင်းလို့လည်းမရှိဘူးလည်းမရှိအဲ့လိုဖြစ်တာလေအခုတော့အကလေးကကဘိုးတော်ဆင်းကရောက်ကုန်ပြီသူကလဲကုန်ပြီအခုတော့ပပာတရားတက်လာပြီနောက်လည်းတော့သူတို့ချင်းချင်းစကားပြောတော့ဟိုသူစကားပြန်နားလည်းကုန်ပြီပေါ့
ရန်ကုန်တိုင်းဖုံးတော်ကြီးပညာသင်ကြားမှုကြီးကြပ်ရေးအဖွဲ့ရဲ့ဥက္ကဋ္ဌဆရာတော်ဦးကုတ္တလကပြောပြခဲ့တာပါ။အဲ့ဒီဖုံးတော်ကြီးပညာသင်ကြီးကြပ်ရေးအဖွဲ့ကို1993ခုနှစ်မှာစစ်အစိုးရကစပြီးတည်ထောင်ခဲ့ပါတယ်။အဲ့ဒီတစ်ချိန်တည်းမှာပဲရန်ကုန်မြို့ရဲ့အကြီးဆုံးဖုံးတော်ကြီးပညာသင်ကျောင်းဖြစ်လာမယ်။ကလေးဝတော်ရဖုံးကြီးကျောင်းကိုဗိုလ်ချုပ်မှုကြီးတန့်ရွှေကရေးဆက်ချပြီးလှူဒန်းခဲ့ပါတယ်။အဲ့ဒီချိန်ကစစ်အစိုးရရဲ့ရည်ရွယ်ချက်ကတော့ဘက်ကကျောင်းတွေကိုနေဆက်ဒေသဖွံ့ဖြိုးရေးတရက်လို့ရည်ရွယ်ခဲ့ပြီးတိုင်းရင်းသားဒေသကကလေးတွေကိုဘက်ကကျောင်းတွေမှာပညာသင်ဖို့ညွှန်ကြားခဲ့ပါတယ်။ကိုရင်ရှင်တရားနန္ဒဟာကလေးဝတော်ရဖုံးတော်ကြီးကျောင်းကိုလွန်ခဲ့တဲ့3နှစ်ထဲကရောက်ရှိနေတဲ့ကိုရန်ကျောင်းတက်နေသူကိုရင်တပါးပါ။သူကသူ့မိသားစုဝင်တွေနဲ့တစ်နှစ်ကိုအချိန်နှဲငယ်လောက်ပဲစကားပြောရတယ်လို့ပြောပါတယ်
။ကိုရင်ပထမဆုံးလာတော့ယူအားနေစာဝတ်တာပေါ့ဥပဇင်မလာတာ။တကယ်လို့ယူအားပြန်လို့ရှင်ကိုရလူထတာပေါ့အိမ်မှာဘူးမှမရှိဆိုတော့အဖေနဲ့မေကိုအလုပ်ကူလောက်တာပေါ့။များလားပြန်ဝတ်တယ်။ကိုရင်တော့တိတ်မွေးချင်အမေကဝတ်ခိုင်းလို့ဝတ်နေတာ။
သူတို့ဒေသမှာမိသားစုဝင်များတဲ့သူတွေအတွက်တိုင်းသားလက်နက်ကင်အဖွဲ့တွေကိုဝင်ပြီးစစ်မှုထမ်းရပါတယ်
။ညတကယ်လို့ဒါညအိမ်မှာယောက်ျားလေး၄-၅ယောက်စဉ်သူကတယောက်ခေါ်တယ်။အဲတယောက်တော့အသက်18နှစ်ပြည့်မှကျောင်းပြည့်မှတကယ်လို့ကျောင်းအသက်18နှစ်လည်းပြည့်တယ်။ကျောင်းမပြည့်သေးလို့ဆိုတော့သူတို့မယူသေးဘူးပေါ့။ကျောင်းဆက်တက်ခိုင်းတယ်။ကွင်းတော့ရှိတယ်အမတော့တွားရမှာအမဟိုမိန်းကလေးတွေ၄ယောက်ရှိတော့တယောက်တွားရမှာပေါ့။ကျောင်းတက်နေရလို့အဲ့လိုပြောရလို့ပေါ့သူကမခေါ်သေးဘူး။ခေါ်ရင်တော့တွားမှာပေါ့။မဟုတ်သူကအိမ်ကိုလာပြောတာသူတို့မှစဉ်းရှိတာပေါ့ဒီလိုလာပြောတာလား။အမကတော့ဝန်နာတော့မပါဘူး။ဒါပေမဲ့တွားမှာပေါ့။ပါတော့ပါတယ်ဒါပေမဲ့သူကအမေက 阿妹叫我，阿罗皮亚的阿妹叫，阿妹啊，阿罗爱叫你表阿妹啊，阿妹那么可怜了，你看你阿罗表妹了吧妹啊。
过年先底下奶奶罗罗，因为起码要来家的过年里个罗，米大叔也请你的，铁蛋也请你的，我哪里家玩的？都是铁蛋嘛，第一个骗你的，别人是讲我的，你也哪里家玩的？大表妹，你因为老奶奶那过年里个罗，怕是爸妈拿不来家的吧？大家呢，格里瓦多亚沙丁交易，那样的尼亚嘛，是没签名的呀，没毛病，没帮的苦心的吧？哎，没帮啊，有没毛病，没帮，只的苦吧？哎，大表妹，没毛病，他把没经验没有尼亚嘛 ，DNA 路说变的一套哇嘞，相比的尼亚嘛罗 ，DNA、RCSS、SSBB， 这看比的尼亚嘛 ，AA 路一大套哇嘞，啊，其他单的比的尼亚的嘛嘞，两个干搭配 ，DD 的那么个一大套哇嘞。阿里尼文话，江南行过年节日个过年年里个必然是一张，但系那人那干里张先别来尼亚话呗。啊，土特片，都罗八路米巴内块比，提江我幺里的来苏拉乌先别来尼亚呗，撇把的。但系那把他自家里面表话被买来，过年节日个罗，把个江嘛江大个拉乌捏得把的，都罗为都罗尼爱我们便宜伢话乌。把江来苏罗，人那干一块问的耶，大大苏庄年里是不的安迪的江撇把的。那边来的地摊生意，过年里个那个地面里个阳光嘛，新的吧嘞。把将来说咯，大家都平常里十来天有内幕，老干也是不呢。走路不滑脚，谁不地面里个，谁也他当上刚才不内幕吧。过年新地摊的那个咯，都没啥那些的单，虽然昂比了些，你妈爱到的钱数变没个问变没，哎嘛新的吧嘞。西阿里平常里也是蛮这个咯，新个不那样个多要不吧呗。大表妹，哎，我们大人都没打算过龙舟的尼亚嘛，你谈这些内陆书吧嘞？
嗯，这个不太不来事故的，不要的，这个真的是不拉三年的，他说没有，他没有超版本没，路也没路看到嘞。别那领导，他们没没事情，这样子，哎，那买嘞，不不给不嘞，不要这样个麻烦你啊，差危险嘞。年前事情了，这里嘞没偏事情，然后哎，现在能没有事情嘞？
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးသံဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာမှသတင်းတောက်ဟိန်းတာ၊ဇာနီနဲ့ကျရက်တောင်လင်းတို့ဖြစ်ပါတယ်။အပတ်စဉ်ကြာသပတေးနေ့တိုင်းတင်ဆက်ပေးနေတဲ့ဒိုးသံတန်းလွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒိုးသံရဲ့ Facebook စာမျက်နှာ၊ SoundCloud ၊ YouTube ၊ iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့အမေရိကန်တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်ဒီမှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအတိုင်းစီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ဒါကတော့တိုင်းရင်းသားဒေသတွေကစိတ်ဝင်စားကြအဖြစ်အပျက်တွေကိုတင်ပြပေးခဲ့တဲ့ဒုတိယအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းကတွေထုတ်လင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bamis@voanews.com ကိုပေးပို့နိုင်တယ်လို့ကျမတို့ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုလည်းဆက်သွယ်နိုင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်မကြခင်ထုတ်လင်းပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့လေလိုက်စီစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်လက်ထုတ်လင်းပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လင်းပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရှင်များရှင်2019ခုနှစ်ဒီဇင်ဘာလ9ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်ကိုတော့လှိုင်းဒိုမီတာ19 kHz 5453ည၊လှိုင်းဒိုမီတာ25 kHz 11803ည၊လှိုင်းဒိုမီတာ32 kHz 9339နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဒဲရီလီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့စီစဉ်တင်ဆက်ပေးမယ်စနေညဒရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဒရိုက်လေးလိုက်အစီအစဉ်မှာတော့လူခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာမှာမြန်မာနိုင်ငံဖြစ်ရှင်းနေရတာကိုဆွေးနွေးမှာပါလာမယ့်ဒီဇင်ဘာ10ရက်နေ့ဆိုရင်နိုင်ငံတကာလူခွင့်ရေးနေ့ဖြစ်တယ်လို့ပဲလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာတွေကိုနေသာနိုင်ငံတဟိတ်မြို့မှာစတင်ကြားနာမယ်နေလည်းဖြစ်ပါတယ်ဆိုတော့ဒီလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်အခုလိုနိုင်ငံတကာမှာဖြစ်ရှင်းရမယ့်အဆင့်ထိရောက်လာတာဘာကြောင့်လဲနိုင်ငံတကာကလက်ခံယုံကြည်လာအောင်ဘာတွေလုပ်ဖို့များလိုနေတယ်လဲဆိုတာတွေကိုကျွန်တော်ဆွေးနွေးဆောင်မှာဖြစ်ပါတယ်ဆိုတော့ကျွန်တော်ပြည်နယ်ဆွေးနွေးဖို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်နှူးလည်းအခုဆိုလေးလိုင်းပေါ်မှာရောက်နေပါပြီသူကတော့ကျွန်တော်မြန်မာနိုင်ငံကလူခွင့်ရေးလှူရှာမှုဖွဲ့တစ်ခုဖြစ်တဲ့ညီမျှချင်းမြန်မာဥအောင်မျိုးမင်းမှာနောက်သူကတော့သတင်းစာဆရာဦးတီရသေးပါဆိုတော့ကျွန်တော်ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုရေဘီယာတုံးသက်ချက်တချို့ကိုကျွန်တော်အရင်ဆုံးကြားချင်ပါတယ်ဆိုတော့ကိုအောင်မျိုးမင်းအခုလိုပေါ့လေနိုင်ငံတကာမှာတရားတော်ပုံရင်ဆိုင်ရတဲ့အခြေအနေမျိုးတွေရောက်လာတာတွေကအဓိကဘာကြောင့်လို့များရေဘီယာတုံးသက်လို့ရနိုင်မလဲဗျဟု
တ်ကဲ့မြန်မာနိုင်ငံရဲ့လူခွေအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဘာကအာယုံစိုက်ခဲ့တာကြားခဲ့ပါပြီကျွန်တော်88နောက်ပိုင်းမှာဒီမြန်မာနိုင်ငံရဲ့လူခွေအခြေအနေကိုကုလသမဂ္ဂမှာညင်းကျွန်တော်တို့ကြေညာခဲ့တာရှိတယ်အဲ့ဒီရလက်ကကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထွေထွေစုံစမ်းစစ်ဆေးရေးအရာရှိခန့်အပ်ပြီးတော့နှစ်စဉ်နှစ်တိုင်းကုလသမဂ္ဂမှာဆုံးဖြတ်ချက်ချမှတ်ခဲ့ပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာကစာမန်လူခွေးချိုးဖောက်မှုတွေမကဘဲနဲ့အခုလှုပ်ဆောင်နေတဲ့ပြည်ပြည်ရဲ့အကြောင်းအရာတွေကနိုင်ငံတကာလူခွေးရေးယာစွေးမှု crime sensitive ကိုကျူးလွန်နေရဆိုရဲအဓိကအချက်တွေကိုတွေ့ရပါတယ်။သူတို့ရဲ့ဆွဆွဲချက်တွေမှာအထူးသဖြင့်ဒီနိုင်ငံကရာဇဝတ်မှုတွေသတ်မှတ်ထားတဲ့ genocide လို့ခေါ်တဲ့လူမျိုးတုံးသက်ပြတ်မှု crime against humanity လို့ခေါ်တဲ့လူသားပြုနယ်တွေကိုထိခိုက်တဲ့ကိစ္စနောက်တော့ war crime လို့ခေါ်တဲ့စစ်ပွဲဆိုင်ရာဥပဒေတွေချိုးဖောက်တဲ့ဆိုရဲရာဇဝတ်မှုအဆင့်အထိကိုမြင်လာကြတယ်။အရင်ဆုံးကကျွန်တော်တို့ဖြစ်တဲ့ကိစ္စတွေမှာရှိလို့ရှိရင်တော့တနည်းအားမတစ်ခါဖြစ်တယ်တနည်းအားမတစ်ခါဖြစ်တယ်ဆိုရဲပုံစံမျိုးတွေမကဘဲနဲ့တနည်းတစ်ကြစီစဉ်ရှိရှိနဲ့နောက်တစ်ခါ UAC ရှိရှိနဲ့ကိုလှုပ်ဆောင်နေတဲ့သဘောမျိုးဖြစ်တဲ့စစ်တေထောက်ထားတွေကဘာတွေ့ရှိခဲ့ကြတယ်။အဲ့ဒီနေရာမျိုးမှာကျွန်တော်တို့ကအစိုးရဘက်ကလည်းဒီကိစ္စနဲ့ပတ်သက်လို့ကြံလည်ပြီးတော့ကြိုက်တွယ်ဖြစ်ရှင်းတဲ့နေရာမျိုးမှာအရင်အစဉ်ဆက်ကအဆုံးပြုခဲ့တဲ့မလုပ်ပါဘူးမရှုပ်ပါဘူးဆိုတဲ့ရင်းစံမှုပုံစံမျိုးတွေတွားတဲ့အခါမှာနိုင်ငံတကာရဲ့အားမလို့အားမရဘူးပုံပြီးဖြစ်လာတယ်။တာမန်လူခွေးမဟုတ်ဘဲနဲ့ရာဇဝတ်မှုအထီကိုမြင်လာပြီးတော့ဒါနဲ့ပတ်သက်ပြီးတော့လုံလောက်တော့လုံဆောင်မှုမရှိဘူးဆိုရင်အားမလို့အားမရမှုရှိလာပြီးတော့အခုလိုမျိုးတစ်စင်းတစ်စင်းနိုင်ငံတကာမှာတရားရည်ဆိုင်ရာအဆင့်ထိရောက်သွားတယ်လို့ကျွန်တော်နေနဲ့ကက်စားပြီးပ
ါဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးတီယာသွေးရဲ့အမြင်ရောခင်ဗျအခုဘလို့အခြေအနေမျိုးတွေကနေအခုလိုနိုင်ငံတကာမှာဖြစ်ရှင်းရတဲ့အခြေအနေတွေကိုတွန်းပို့ခဲ့တယ်လို့များပြောလို့ရမလဲ
ဆိုတော့ကျွန်တော်ဟိုဆရာဆိုတော့ဟိုဆရာဦးအောင်မျိုးပင်လည်းပြောသွားတယ်ပေါ့နော်ဆိုတော့ဒီများကျွန်တော်ဘက်ကနေပြီးတော့ကျွန်တော်ဟိုလိုကျွန်တော်မြင်ထားတဲ့လိုအပ်တယ်လို့ထင်တာလေးပဲကျွန်တော်ဒီဘက်ကနေအဲပြန်ပို့ပြီးကျွန်တော်ပြောပါမယ်ဒါကတော့ကျွန်တော်အပြင်းပိုင်းပေါ့နော်ဆိုတော့ဟိုတန်ခေတကားကနေပြီးတော့ကျွန်တော်ကုလသမဂ္ဂကိုအခြေခံထားပြီးတော့ကျွန်တော်တို့ဒီစစ်ဆေးရေးလက်ထက်တစ်ချက်လုံးဒီလူခွင့်ရေးချိုးဖောက်မှုတွေကိုအများနဲ့လေ့လာတိုင်းတာတုံးချက် report တင်ပြီးတော့ကျွန်တော်တို့အများနဲ့ဟိုဘောနောသတ်မှတ်ချက်ကလေးထုတ်ပြန်တယ်တိုက်တွန်းချက်တွေလည်းရှိတယ်ပေါ့နော်အဲလိုအဆလို့ရှိလို့ရှိလို့ချင်းအခြေအနေကအဲကျွန်တော်တို့လူခွင့်ရေးချိုးဖောက်မှုတွေကသိုးသွားတယ်ဆိုပေမဲ့လည်းအခုအဲ့တော့ဒီလိုမျိုးတရားတော်ဖြစ်တဲ့အဖြစ်ပေါ်တော့နိုင်ငံတကာကလည်းပြည်ပြန်ထန်ထန်ပြောဆိုရတဲ့အဖြစ်မျိုးမဖြစ်လာဘူးသို့တော်လည်းပဲဒီအခြေအနေကတော့မတူညီတဲ့သဘောအနေထားလေးရှိတယ်ဆိုတော့ဟိုပြောမယ်ဆိုလို့ရှိရင်ဟိုတော့ကျွန်တော်တို့လူခွင့်ရေးကို ကျွန်တော်တို့အဲတိုက်ပွဲဝင်နေခဲ့တဲ့လူခွေရေးတပ်မှာရရှိဖို့လားလူတဘောထားပြီးတော့ခွင့်ရေးတွေရရှိဖို့အတွက်ကိုကျွန်တော်တို့ဒီနိုင်ငံရေးစနစ်ပါကြောင်းဖို့အတွက်ကိုကျူးပန်းနေကြကြလားကျွန်တော်ဒီလိုစီအားစုတွေဥဆောင်နေတော့သတ်သိပြီပေါ့နော်ဆိုတော့ဟိုတတဖက်ကရှိတယ်ပေါ့တော့ဆွေဆွေရဟိုအဲလိုကတော့လူခွင့်ရေးတွေကိုယုံကြည်ထားတဲ့ချိုးပေါက်သားတွေဆိုတော့တတဖက်ကရှိတယ်ပေါ့အဲလိုနေထား ချိုးဖောက်မှုပေါ့နော်လူခွင့်ရေးနဲ့ပတ်သက်လို့ချိုးဖောက်မှုတွေကိုကျွန်တော်တို့ဒီအစိုးရကတော့ကာကွယ်တာစီလုပ်နေတယ်ဆိုတဲ့သဘောနဲ့ဒီကျွန်တော်ဆိုကျွန်တော်တို့ဒီအဲငါကလည်းမတော်ပြီးတော့တရားရဆိုင်မဲ့နေသားကြီးဖြစ်လာတဲ့နေသားပြအဲ့တော့ဟိုကဘာကပထမတော့ကျွန်တော်ဒေါ်ဆန်းစုကြည်ကိုတက်ကြပ်လုပ်ပြီးတော့ကျွန်တော်တို့ဒီစိတ်ဆိုးရအောင်အရေးဆိုတယ်ပေါ့အခုတော့ဒီစိတ်ဆိုးရကတစ်ဖက်ဒေါ်ဆန်းစုကြည်ကတစ်ဖက်ဒီကျွန်တော်တို့ဒီနိုင်ငံကတစ်ဖက်ဖြစ်လာတဲ့နေသားပေါ့အဲ့တော့သာမန်အဖြစ်ပြောမယ်ဆိုလို့ရှိလို့ကျွန်တော်လူ့ခွင့်ရေးချိုးဖောက်မှုတွေရှိတယ်ဒါကိုဟလာအစိုးရကာစီတာစီလုပ်ပြီးတော့အခုကတာဝန်ယူရမယ့်နေသားကြီးဖြစ်သွားတဲ့နေသားလို့ပြောလို့ရတယ်လည်းပဲကျွန်တော်တို့အမြင်ကျွန်တော်တို့အပြင်ဘက်ကနောက်တစ်ခါအမြင်မှာတော့မဖြစ်လို့ဆိုတော့ဒီကျွန်တော်တို့အခုကဘာနေပြီးတော့ပြောနေတဲ့အနေထားပေါ့နော်ဟိုဒီလူခွေချိုးပေါက်မှုတွေပေါ့ကျွန်တော်ဒီတော့လူခွေဆန်လို့တွေကိုသင်တော့ဖြစ်တင်နိုင်တဲ့နေသားမရှိတာလည်းတစ်ဖက်ကရှိတယ်ကျွန်တော်လည်း energy အစိုးရအနေနဲ့ဒေါ်စောစုကြည့်ဦးတော်တဲ့ energy အစိုးရအနေနဲ့ဒုံလောက်တဲ့ကျွန်တော်လူခွေဆန်တွေကျွန်တော်ဒီတော့မှာကျွန်တော်ဥပဒေတွေပြင်ပြီးတော့ကျွန်တော်တို့ practice လုပ်နိုင်တဲ့နေသားမရှိတာကဘာပေါ့တခိုင်ကိစ္စတော့အဲ့ဒါတွေကိုကြော်ဖြတ်ပြီးတော့တက်တက်ဖြစ်လာတဲ့အပိုင်းတစ်ပိုင်းကျွန်တော်တို့အဲ့လိုတစ်ပိုင်းခွဲပြင်ရမယ်လို့ထင်တယ်ဆိုတော့ကျွန်တော်တို့ပြည်ထဲမှာသွားရတဲ့အပိုင်းတော့တစ်ပိုင်းပေါ့နော်ဒါကတော့ကျွန်တော်တို့အားလုံးခံစားရတယ်ဒီတခိုင်မှာဖြစ်နေတဲ့ကိစ္စပေါ့အခုကျွန်တော်တို့ဒီလိုဟင်းရှားကိစ္စကကျွန်တော်တပိုင်းပေါ့အဲ့ဒါကတော့ကျွန်တော်တို့နိုင်ငံတကာကနေပြီးအခုတော့ပဲကျွန်တော်တို့တောင်းပန်ဖို့ပြုပြီးတော့လူ့ခွင့်ချိုးဖောက်တယ်လို့ပြောတာတပိုင်းအဲ့လိုနှစ်ပိုင်းပြောရမယ်အဲ့လိုနှစ်ပိုင်းပြောရတာမှာကျွန်တော်အတူတူလေးပြောချင်တာတော့ဒီချိန်မှာတော့ကျွန်တော်တို့ပြည်တွင်းလူ့ခွင့်ဆန်ရအပြည့်မရတဲ့ကိစ္စမှာတော့အစိုးရတိုက်ရိုက်တာဝင်ရှိတယ်ဒါပေမဲ့ဒီခိုင်ကိစ္စမှာတော့စစ်တပ်ကတိုက်ရိုက်တာဝင်ရှိနေတဲ့နေသားမျိုးဖြစ်ပေမဲ့အစိုးရဒါကိုကုစုတော့လည်းလူတွေတာဝန်ယူတယ်အဲ့ဒီမှာကျွန်တော်တစ်ချက်ကလေးပဲဖောက်ပြတယ်အဲ့ဒါဘာလဲဆိုဒီဒေါ်ဆန်းစုအစိုးရကျွန်တော်အပြင်ပြောရအနည်းဆုံးတော့သူကကျွန်တော်တို့ဒီအာဏာကိုကင်ဆယ်သုံးဆွဲနေတာဖြစ်တဲ့အတွက်ကျွန်တော်တို့အနည်းဆုံးတော့ဒီချိန်လေးဒီအားလုံးကိုဒီ၅နှစ်တာအတွင်းမှာပြီးခဲ့တဲ့၄နှစ်ပေါ့နော်နောက်လာမယ့်တစ်နှစ်ကိုဖြတ်သန်းတဲ့အခါမှာသူကမျက်မြင်သက်သေအနည်းဆုံးတော့ဒါတွေဖြစ်ခဲ့တယ်လို့ဆိုတာကိုသူပြောနိုင်နေတယ်ဖြစ်တယ်ဆိုတော့ကျွန်တော်အမြင်ပြောရရင်အားလုံးဆွဆွဲနေသလိုဒီလက်ရှိအစိုးရကတော့ဒေါ်ဆန်းစုအစိုးရကတော့ကျွန်တော်တို့ဒီလူ့ခွင့်ရေးတွေရွေးချက်ရှိရှိစစ်တပ်ကိုကောက်ွယ်ပေးပြီးတော့အဲကျွန်တော်တို့ဖြိုးဖြိုးပေါက်နေတဲ့ရုပ်သိမ်းတွေလို့မထင်ဘူးဆိုတော့သူ့မှာဖြည့်ချင်းရမယ့်အနေသားရှိတယ်လို့သူ့မှာကျွန်တော်အမြင်ပြောရတယ်တကယ်ကြုံပြီးယူဆိုင်ရတဲ့အနေသားလို့ရှိတယ်ဆိုတော့ကျွန်တော်တို့အနေနဲ့ဖိတ်ရှိရှိနဲ့ဒီကိစ္စကိုကန့်ကွယ်ဖို့လိုတဲ့အနေသားပြီးတော့အရန်ကိုဟိုတိတ်မွေ့နေနေတယ်ဆိုတော့ကျွန်တော်တို့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီနေရာမှာတစ်ခုရှိတာပေါ့လေကျွန်တော်တို့တချို့ဟိုပြောကြဆိုကြတဲ့နေရာမှာဒီပြဿနာတွေကိုဟိုပုံကြီးချက်ပြီးဆွဆွဲတာကြောင့်လိုအပ်ပဲနဲ့ဒီလိုကြီးထွားလာရဲဆိုတော့အမြင်မျိုးတွေပြောရရှိပါတယ်အခုကျွန်တော်တို့ဒီဆွေးနွေးပွဲကိုပဲတော့ပို့ထားတဲ့စာတချို့ကိုကျွန်တော်ဒီနေရာမှာဟိုအရင်းအသင်းလို့ဖော်ပြခြင်းပါတယ်တူကတော့ဥချင်လှဆိုတဲ့စာပါသူကတော့လူခွင့်ရေးဆိုတာအနောက်နိုင်ငံတွေချာမှာဖြစ်တည်ရေးပန်းစားခဲ့တာဖြစ်ပါတယ်တကယ်လူသားချင်းစာနာမှုကတန်ဖိုးထားရမှာပါတယ်အခုခေတ်မှာလူသားခွင့်ရေးကိုနိုင်ငံရေးအတွက်လုံစားနေကြတာတွေ့ရပါတယ်ထူးသဖြင့်အစ္စလာမ်နိုင်ငံတွေမှာဘာသာရေးယုံကြည်မှုဘာသာလူမျိုးပေါ်တောက်ခံမှုကသူတို့အဓိကနိုင်ငံရေးအာဏာအတွက်အခြေခံပါတယ်မြန်မာမှာနေဆက်ဒေသစစ်ပွဲတွေကြောင့်ဒုက္ခသည်တွေမြောက်များစွာတစ်ဖက်နိုင်ငံထွက်ပြေးခဲ့ကြရပါတယ်အများစုကခရစ်ယာန်ဘာသာဝင်တွေပါအခုလည်းရှိနေသေးပါဒါပေမဲ့ OIC ကရော UN EU US ကရောအတန်မထွက်ခဲ့ပါတယ်သူတို့ဘာသာဝင်တွေချက်မှ OIC ကအတင်းဖိအားပေးနေကြပါတယ်ဒါကို UNICJ ICC ကပါလှုပ်လာပါတယ် UN ကIOC ရဲ့ရုပ်သေးရုပ်ဖြစ်နေပါပြီ။နောက်မှ OIC ကအဖွဲ့အစည်းနောက်ခံတဲ့တခြားလူမျိုးစုတခြားဘာသာအင်အားနဲ့နိုင်ငံတွေရဲ့အချုပ်အခြာကိုပါထိခါဆော့ပါတဲ့အထိစိုးရင်လာရပါတယ်ဆိုရေးပါတယ်။နောက်တစ်ယောက်ကတော့ရမညမှာယွာတဲ့မိုးဆိုတဲ့နာမည်နဲ့ရေးထားတာပါ။သူကတော့တစ်ဖက်စကားများရဘာသာရေးလူမျိုးရေးပက်လိုက်ပြီးအစ္စရေးနိုင်ငံတွေကစူးစိပြီးတရားစွဲဆိုလာတာဖြစ်တယ်။မြန်မာနိုင်ငံကိုအချုပ်အခြာကိုဆော့ရတာဖြစ်တယ်ဆိုရေးပါတယ်။ဆိုတော့ဒါနဲ့ပတ်သက်လို့ကိုအောင်မျိုးမင်းကျွန်တော်တို့ဒီလိုပေါ့လေဟိုပြဿနာဟုတ်ကျောင်းရဲကိစ္စတွေမှာဒီလူခွေရင်နဲ့ပတ်သက်လို့ခင်းတဲ့အခြေအနေပေါ့လေနောက်ခွေကတခြားရည်ရွယ်ချက်တွေစံနှမျိုးနဲ့ကျင့်သုံးတာတွေကြောင့်ဒီလူခွေရင်မြန်မာနိုင်ငံရဲ့ကိစ္စတွေကဟိုလိုလာတဲ့ပုံကြီးချက်ပြီးအပြောခံရတယ်ဆိုရင်အမြင်မျိုးတွေလည်းရှိနေပါလေဒီလိုမျိုးအခြေအနေတွေအောင်တကယ်ပဲရှိနေလို့လားကိုအောင်မြင်မယ
်ကျွန်တော်အမြင်လေးကတော့မြန်မာနိုင်ငံမှာလူခွေရင်ချိုးဖောက်မှုမျိုးစုံရှိခဲ့တာကြားခဲ့ပါပြီဒီလိုမျိုးအခုဖြစ်နေတဲ့တက်တက်မှုကြီးတိုင်းရင်းသားတွေပေါ်မှာတက်တက်မှုနှိမ့်ဆက်မှုပြတ်ပါကျွန်တော်ဖန်ပြီးပြီးတော့လှုပ်ဆောင်မှုကြီးကဒီ D-Race ဖြစ်နေတဲ့ကာလတစ်ချက်လုံးမှာတိုက်ခဲ့တာပါဒါပေမဲ့ ဘာဖြစ်လာလဲဆိုအခုချိန်မှာပုံပြီးတွင်းချင်းချင်းပြောလာတာတွင်းချင်းချင်းပြောလာတဲ့ကိစ္စတစ်ခုကခုနကတော့ကျွန်တော်တို့ပြောသလိုပဲဒီခိုင်မာဖြစ်နေတဲ့ကိစ္စကိုယူပြီးအာရုံစိုက်လာတဲ့အကြောင်းအရာပေါ့အထူးသဖြင့်ကျွန်တော်တို့ဒီလိုမျိုးဒီရဲရွာအတွင်းမှာဒီစစ်ပွဲဖြစ်တဲ့အခါမှာအစ္စလာမ်ဘာသာဝင်တွေကိုချိုးဖောက်တယ်အစ္စလာမ်ဘာသာဝင်တွေမှာကျူးလွန်နေဆိုရဲအတန်ကြီးထွက်လာတယ်အဲ့တော့ဒါကတော့လူတွေရဲ့သဘောတဘာဝပုံမှာလည်းအများကြီးမူတည်ပါတယ်လူတွေမှာကကိုယ်နဲ့သိသားချင်းနီးစပ်တယ်ကိုယ်နဲ့တူညီတဲ့လူတွေကိုချိုးဖောက်တယ်လှုပ်ဆောင်နေဆိုရင်ပုံပေါ်ပြစိတ်ဝင်စားတယ်ကျွန်တော်တို့ပဲကြည့်ကြည့်ပါကျွန်တော်တို့လည်းကဘာမှာသတင်းစာဖတ်လို့ရှိရင်ခုမှမှဒီကအကိစ္စကိုပုံပြီးစိတ်ဝင်စားတယ်ပုံပြီးတော့လှုပ်ရနေချင်းချစ်ရနေချင်းဆိုပြီးတော့စိတ်ထဲမှာမကောင်းဘူးအာရုံစိုက်လို့များတယ်အဲ့ဒီသဘောတိုင်းပါပဲအခုလိုမျိုးဒီဗုဒ္ဓဘာသာတွေကနေအစ္စလာမ်ဘာသာတွေကိုလောက်ဆောင်နေဆိုရဲအတင်းစကားတွေကအခုကဘာကြီးမှာရှိနေတော့အရင်တော့လူခွေအကြောင်းကိုသိပြီးတော့စိတ်ဝင်စားလို့မရှိတဲ့ဒီ OIC တို့လိုမျိုးလူခွေကသိပြီးပြောခွင့်ပြောလို့မရှိတဲ့ဒီအဖွဲ့အစည်းတွေအစ္စလာမ်နိုင်ငံတွေကအစစိတ်ဝင်စားမှုဖြစ်လာတယ်အဲ့ဒီကူကကျွန်တော်တို့ကြောင်းလဲမှုတစ်ခုကိုပြောလို့ရတယ်ဒါကြောင့်လဲဆိုတော့ဒီလိုမျိုးအစ္စလာမ်ဘာသာဝင်တွေကျွန်တော်ကခုနရိန်ဂျာတွေကိုလောက်ဆောင်နေဆိုရဲအတန်ဒီကပို့ပြီးတော့အာရုံစိုက်မှုဖြစ်အောင်ဖန်တီးပေးတဲ့အရာမျိုးဖြစ်ပါတယ်။နောက်တစ်ခုကလည်းကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့မီဒီယာရဲ့အားကောင်းမှုကလည်းအများကြီးကျွန်တော်တို့ဟိုတွင်ကျင်နေရတွေ့ရတယ်။အရင်တော့ကျွန်တော်ဖြစ်နေတဲ့ကိစ္စတွေကဂျွာတီယာလောက်မှဖြစ်တဲ့လူတွေကိုနှိမ့်ဆက်ကြတယ်။ဒါပေမဲ့အခုမှမီဒီယာရဲ့ပေါ်ပြချက်တွေကအញ្ញမ်းကိုရှင်းပြမြန်ဆန်ပြီးတော့လူ100 200မကောက်ဘူး။တောင်းတဲ့စိတ်နဲ့ချိန်ပြီးတော့ဖြစ်နေတဲ့ဆိုတဲ့သတိတွေကိုချက်ချင်းတင်နိုင်နေတယ်။ image တွေကအញ្ញမ်းများလာတယ်။အဲ့ဒီခါမှာလူတွေက seeing is believing လို့ခေါ်တဲ့မျက်စိနဲ့မြင်တဲ့ခါမှာပုံမူပြီးတော့ယုံကြည်တာတွေပုံမူတော့စိတ်ဝင်စားမှုရရှိလာတယ်။အဲ့ဒီကိစ္စတွေကြောင့်မလို့ဒီနှောင်းကကိစ္စတက်တာလို့ရှိတယ်။အခုဖြစ်ဖြစ်နေအကြောင်းရဘူး။နိုင်ငံကြီးကတော့နိုင်ငံတကာကတော့သူကကျူးလွန်ခံရတယ်၊ဆွဆွဲခံရတဲ့လူတွေနဲ့နှိစက်တဲ့လူတွေကတော့ပုံမူစိတ်ဝင်စားလာရှိပါလိမ့်မယ်။အဲ့တော့ကျွန်တော်အားလုံးကတော့ပြောရမယ့်အမှန်တကယ်လို့ပြောလို့မရဘူး။တချို့ကလည်းဝါဒတင်တာရှိနိုင်တယ်။တချို့ကချိန်ကားပြီးပြောနိုင်တာလည်းရှိနိုင်တယ်။ဒါတို့ကတော့ဒါကိုလည်းကျွန်တော်တစ်ခါစဉ်းစားပြပါမယ်
။ Okay. Confirmation ဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစိတ်ဝင်စားဟိုဆက်သွယ်လာကြတဲ့ပုဂ္ဂိုလ်တွေနောက်စာရေးပြဖို့ထားရတယ်တော်တော်များရှိနေပါတယ်။ဆိုတော့ဟိုဒီလူတွေကိုလည်းအလှည့်ပေးချင်ပါတယ်။တခုပဲကျူပြီးမေတ္တာရပ်ခံချင်တာကတော့အားလုံးပါဝင်ခွင့်ရအောင်လူရင်းတူရှင်းပေါ့လေတက်နေသမျှချုပ်ပြီးဆွေးနွေးပေးကြဖို့လည်းမေတ္တာရပ်ခံချင်ပါတယ်။အရင်ဆုံးတူအနေနဲ့ကတော့ကျွန်တော်မြန်မာနိုင်ငံကကိုစလိုင်းပွေကိုဆွေးနွေးလို့ရပါတယ်ခင်ဗျာကိုစလိုင်းပွေကို
။ Okay မြန်မာနိုင်ငံမှာလေနေကိုင်ဒီကနိုင်ငံကြီးကိုချေချေနေတဲ့ကလပ်ပါလုံးတော့လူခွေးချိုးဖောက်မှုတော့အနေနဲ့ရှိနေမှာဖြစ်ပါတယ်။သို့တော့ဒီကနေ့အဲ့ဒီမျိုးနိုင်ငံတကာရောက်သွားတာကတော့ဒီလိုလိုစစ်တပ်ကကျူးလွန်တယ်လို့ထားတဲ့ဒီဥစ္စာကလူမျိုးကြီးနဲ့ပါတိုင်းကြီးနဲ့သက်ဆိုင်သွားတယ်။အဲ့တော့သူတို့အဲ့ဒါနဲ့ပတ်သက်ပြီးတော့မှဒီအဆုလိုက်ပြုံလိုက်သူတို့တခါရင်းနဲ့ထိပ်ပြစ်သွားတော့နိုင်ငံတကာကလည်းပဲအဲ့ဒီဥစ္စာအယုံဆိုင်တယ်သူတို့သက်ဆိုင်ရကအယုံဆိုင်ပြီးတော့မှအဲ့လိုမျိုးဖြစ်လာတဲ့ခါကျတော့နိုင်ငံတကာကြီးရောက်သွားတာဖြစ်တယ်။ဒီလိုကျတော့မြန်မာနိုင်ငံမှာလူခွင့်ကြီးချိုးဖောက်မှုတွေချိန်မှာရရမလဲဆိုရင်တော့လင်းနေကိုင်တွေတပ်မတော်ပါဝင်ပေါ့။သူတို့ PPLP ရဲ့လက်အောက်မှာနေပြီးတော့မှ PPLP ဈေးကောက်တဲ့အစိုးရလက်အောက်မှာနေတဲ့အချိန်မှပဲလူခွင့်ကြီးချိုးဖောက်မှုကတော့တော့နေလာမှဖြစ်တယ်။နောက်မှောက်ရင်တော့လူခွင့်ကြီးချိုးဖောက်မှုတော့များလာရှိနေအောင်ပါပဲလို့ကျွန်တော်ပြောချင်ပါတယ်ဗျာ။
โอเคကိုစလိုင်းဖွေကုန်းဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်တို့ကနေဒါနိုင်ငံကဥညွန်းလာဖြစ်ပါတယ်ဥညွန်းလာသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ပါတယ်ခင်ဗျာကျေးဇူးပါအခုလာမယ့်ဆွေးနွေးနေ့မှာဒီ ICU ကတင်သွင်းလာမယ့်ဆွေးရက်တွေနဲ့ပတ်သက်လို့ကျွန်တော်ပြည်သူလူရောရင်ဆိုင်တဲ့ပုံကိုယ်တွေရောဒီ ICC ICJ FNM စားတဲ့အဖွဲ့အစည်းရဲ့အကြောင်းအရာနဲ့သူဆက်သွဲဆက်ဆက်လှုပ်ဆောင်မဲ့ကိစ္စတွေကိုဟိုအပြည့်ဝကျူတင်ကမန်းထားဖို့တည်ထားဖို့လိုပါတယ်။နောက်တစ်ခုကဒီစာမျက်နှာ48မျက်နှာပါဆွဲရက်တွေနဲ့တောင်းဆိုရက်တွေပြင်နှစ်ပေါင်းများစွာကရာဇဝမှုဆိုင်ရာကျူးလွန်မှုတွေရဲ့ခိုင်မာတဲ့သက်တည်ထောက်ထားတွေတပုံကြီးကိုလည်းထုတ်ပြလာမှာဖြစ်ပါတယ်။အဲ့ဒီဟာကိုဒါကတော့ပြင်းပြင်းထန်ထန်ညှင်းဆန်လာမယ်ဆိုတဲ့အကျိုးဆက်တွေပေါ်မှာဖြစ်ပေါ်လာနိုင်မယ်။ဒီ IIMM သာဆိုလို့ရှိရင်2017ခုနှစ်ကစပြီးတော့မြန်မာနိုင်ငံအတွင်းမှာမြေကြီးဒေသနိုင်မဆို ชุดว่าจูงเงี้ยเนี่ยนายงานก็อุ้ยชอบมุ่งย้ายเอ้ยถ้าเราไม่เอาชุดสองปีเราอยากจะมุ่งใจอ่ะมุ่งไปเรื่อยๆเปลี่ยนเส้นตัวมาเพี้ยไปเลยถ้าเราเรียนในตรีกามเราจะคุยกันหรอที่อาเจนตินามาเกิดสาบอลีอะไรเราจะดูแลจัดการคุยกันเลยเด็กเอเยี่ยงไปเลยไอ้ที่มาเดินทางการเงินเนี่ยก็ที่เส้นบุรุษเนี่ยเราจะคุยกันเรื่องการเงินเสียอุ้ยจูงเราอ่ะไปเราเพี้ยเส้นเพี้ยเส้นบุรุษเลยเนี่ยไอ้ที่เรามาเพี้ยเส้นบุรุษเนี่ยแต่เ ကျွန်တော်တို့ကပားကဆက်တော့ဟိုဆရာဆိုတော့ဟိုဆရာဦးအောင်မျိုးပင်လည်းပြောသွားတယ်ပေါ့နော်ဆိုတော့အခုကအခုဖြစ်ပေါ်နေတဲ့အခြေအနေနဲ့မြန်မာနိုင်ငံရဲ့ဒီယခုမှုမှာကျင်းစင်းရင်းရအရန်အားနေပါတယ်ခုကချစ်ပါမယ်အချက်လက်တွေကလည်းလုံလောက်မှုမရှိနိုင်တဲ့အတွက်ဒါကိုလည်းဆွေးညင်ရပါတယ် ဒီကကျွန်တော်ပြောချင်တာကတော့စစ်တပ်ရဲ့ကျူးလွန်မှုတွေကအခုကမှနိုင်ငံတော်ဦးတိကျနေရခြင်းဆိုတော့ပြည်သူအားလုံးသဘောပေါက်သိထားပြီဖြစ်တယ်။ဒါကြောင့်မို့လို့စစ်တပ်ရဲ့ပြည်စည်းနှုတ်ချက်မှုတွေကနှစ်ပေါင်းများစွာခံရရတဲ့ပြည်သူအားလုံးအသိပါဆေးအုပ်ချုပ်ရေးအောက်မှာမြန်မာနိုင်ငံအစင်းအဆုံးနိုင်ငံကိုလည်းရောက်ခဲ့ရပါပြီ။အခုနောက်တစ်ချိန်ကမ္ဘာအလယ်မှာပါအချက်ကွဲရမယ်အဆင့်ကိုရောက်
ကျေးဇူးပါနောက်တစ်ခုကတော့ကျွန်တော်တို့မြန်မာနိုင်ငံကဥချင်းမြင့်ဖြစ်ပါတယ်ဥချင်းမြင့်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာတူတူနဲ့လူရင်းပြောရင်ခုတက်ကပြောခဲ့တဲ့ဆရာလေးလိုပါပဲဆရာကျွန်တော်တို့မြန်မာနိုင်ငံလက်နက်ကိုင်ဖွဲ့ကြီးဟာအစိုးရကဏ္ဍနေပြီးတော့လုံးဝပါဝင်ပတ်သက်မှုမရှိပဲကျွန်တော်တို့ဒီရတအစိုးရအောက်မှာကျွန်တော်တို့ချာဒီမိုကရေစီနိုင်ငံနေနဲ့အတူအဲ့ဒီလိုပဲပို့တောင်းကိုထမ်းဆောင်သွားရင်တော့ဒီစက်တနာကြီးအားလုံးကငြိမ်းချမ်းသွားလိမ့်မယ်လို့ထင်ပါတယ်ဆရာ
ဟုတ်ကဲ့ကိုချင်းမြတ်ဆွေးနွေးရကျေးဇူးပါနောက်တစ်ခုကတော့ကျွန်တော်တို့မြန်မာနိုင်ငံကကိုခမောင်လင်းဖြစ်ပါတယ်ကိုခမောင်လင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကတော့အနာစင်အောက်မှာလင်းရောကစားတတိယ energy အစိုးရနဲ့တန်းမလို့လို့ဒီနိုင်ငံအကူအညီနဲ့ဆက်ဆံရေးကိုကြကြအောင်ကမြန်ဖန်တီးတွေဒီလိုကကမြန်ဖန်တီးတွေယူဆရပါသည်ကမန်ဒိကတော့ energy အစိုးရနဲ့တန်းမလို့ဒီတဲ့အားပြည်တော့အချိန်ဖြစ်တော့ကြောက်တဲ့အပေါ်ကိုကြည့်တော့လာပြီးနဲ့ယူဆရပါတယ်ဘာဖြစ်တော့နေရတော့ဖြစ်စေတဲ့ကပြည်ပြည်ရောက်ကြများကိုအချိန်ဆွဲခြင်းအရင်ပြောခြင်းနဲ့ပြည်ပြည်ရောက်ကြောင်းလဲဒီဖြစ်အချိန်ကြီးနိုင်ငံကကျိုင်းဝအတရားဆွဲခရာဒီအချိန်ရောက်ပြီးယူဆပါရဲ့ကျမလေးချက်နေအရလူခွေချိုးပေါ်ဒီကိုတက်မလို့ကတော့နိုင်ငံဥပဒေချိုးပေါ်ဒီယူဆရတော့ကြောင့်ဖြစ်နေကြယူဆပါရဲ့
ဟုတ်ကဲ့ကိုကမောင်လင်းဆွေးနွေးရကျေးဇူးပါနောက်ထပ်ကျွန်တော်တို့စာရေးပေးပို့ထားတာတွေကိုလည်းပဲတလက်စာရေးဖော်ပြခြင်းပါတယ်စာတစ်စာကတော့ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာပါမိတ္တလာမျိုးကဦးစိန်မောင်ရဲ့စာပါမဆုမွန်ဖတ်ပြပေးပါအောင်ခင်ဗျ
မြန်မာနိုင်ငံမှာအရသာအစိုးရနဲ့စစ်အစိုးရဆိုပြီးအစိုးရနှစ်ဖွဲ့ဖြစ်နေတယ်လို့ကဘာကရှုမြင်သုံးသပ်နေကြပါတယ်။သို့တော့တာဝန်အရှိဆုံးကတော့လူလူကရွေးချယ်တင်မြှောက်ထားတဲ့အစိုးရတည်တာတာဝန်အရှိဆုံးလို့လက်ခံထားပါတယ်။လူခွင့်ရေးချိုးဖောက်မှုတွေအမြင့်တွယ်ကြီးထွားလာတဲ့အချိန်ကာလဟာ1962ခုနှစ်နောက်ပိုင်းဆက်အာဏာရှင်အစိုးရတွေလက်ထက်ကစခဲ့တာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်တွေရဲ့အရေးရခိုင်အရေးတွေမှာတော့လူခွင့်ချိုးဖောက်မှုကိုစစ်အာဏာရှင်တွေကစတင်ကျူးလွန်ခဲ့ပြီးတော့အစင်တစိုက်နောက်ပိုင်းမှာတော့စစ်တပ်ပိုင်းအစိုးရလက်ထက်အထိမှာပါကျူးလွန်ခဲ့ပါတယ်။ကယ်ရကမြောက်ကျူးလွန်သူကတော့စစ်တပ်နဲ့၎င်းရဲ့စစ်ကောင်းဆောင်တွေဖြစ်ပါတယ်။သို့တော်လည်းပဲ2015နောက်ပိုင်းအရသာအစိုးရနဲ့စစ်အစိုးရတို့လက်ထက်ရောက်လာတဲ့အခါမှာတော့2008ဖွဲ့စည်းပုံအရစစ်ရေးဆရာကိုအရသာအစိုးရကချုပ်ကန်ဆွတ်ဖက်မှုပြုလို့မရတဲ့အတွက်စစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေကိုတားဆီးထိန်းချုပ်အရေးယူနိုင်ခြင်းမရှိလို့နိုင်ငံတကာကလူလာတဲ့အစိုးရကအာဏာသုံးတားဆီးရမယ့်အလုပ်ကိုမလုပ်ဘူးဆိုတဲ့အမြင်မျိုးဖြစ်ရတယ်။ဒါကြောင့်မလို့လက်ရှိ NND အစိုးရကိုနိုင်ငံတကာကလူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့စစ်တပ်ကိုကာကွယ်ပေးနေတယ်ဆိုတဲ့ဆွဆွဲချက်နဲ့နိုင်ငံတကာမှဖြေရှင်းရမယ့် ICJ မှာရင်ဆိုင်ရမယ့်အဖြစ်အထိကိုရောက်ခဲ့ရပါတယ်။ဒါပေမဲ့ဆွဲချက်အရလူမျိုးတုံးတက်ဖြတ်မှုပြုမပြုကို ICJ မှာအဓိကဖြေရှင်းရမယ်ထင်ပါတယ်။အစိုးရဘက်ကကုလသမဂ္ဂနဲ့ဆက်ဆံရေးမှာပြည်လည်မှုမရှိခဲ့တော့ကုလသမဂ္ဂကဆင်လွတ်တဲ့ကိုယ်စားလှယ်တွေအဖွဲ့တွေပြည်ဝင်ခွင့်ပေးပြီးကုညီဆောင်ရှောက်မှုတွေမရှိခဲ့တာကလည်းကဘာကမကျေနပ်စရာအကြောင်းတရဖြစ်ခဲ့ပါတယ်။လူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာကလက်ခံယုံကြည်လာဖို့ကတော့အဓိကအားဖြင့်စစ်တပ်ကပဲရင်ဆိုင်ဖြေရှင်းရမှာဖြစ်ပါတယ်။ကာယကံမြောက်ကျူးလွန်သူရဲ့ဖွင့်ဟတင်ပြချက်တွေကိုပဲနိုင်ငံတကာကကြားနာလိုပြီး man e man e ho e ma ho e Pitina ho e ma ho e de goro ICC ma Song Pia leka yung di taro maba Tajang sitaka ICC ma pishina gobe loaro maba Soyani ne lopogaro kofiana sin kaza dai Zaina sawye tamuri Soyaga poesi da win betare So necessary comedy commission e sin kaza di tinja lare kamaro Lila don't da murigo kabagani lekana ao Tinja shinin beta drigo da loyaro maba lo timmy miba chow
ยีตาทาบาได้ရှင်โอเคดาတော့မစ်တီလာမျိုးအုပ်စိတ်မှာမှာနောက်စာတစ်စာမှာတော့ကျွန်တော်အမေရိကန်ပြည်ထောင်စုကမောင်တပ်တနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာကျွန်တော်ပြည်သူတွေနဲ့ပေါင်းများစွာအသက်အတွေးချွေးဘွားပေါင်းများစွာယင်းဒီပိဆက်ပြီးဆင်းရဲဒုက္ခမျိုးစုံကြားကအယ်ဒီပြည်သူအစိုးရကိုရွေးချယ်တင်းမြောက်ကြတာဟာတိုင်းပြည်ကိုလူခွင့်ရေးဒီမိုကရေစီအနှစ်သာရဒီအပြည့်နဲ့အုပ်ချ ပြည်သူ့နာအပေါင်းဆုံးကိုဖြည့်ရှင်းနေရတာကြောင့်ဒီမိုကရေစီစနစ်ရဲ့အခြေခံတော်ချက်တရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးပြည်သူ့နာတွေကိုထိတိယောက်ယောက်မကင်တွယ်နိုင်တာလို့ယူဆမိပါတယ်။နောက်ပြီးလူခွင့်ရေးပြည်သူ့နာတွေနဲ့ပတ်သက်ပြီးနိုင်ငံတကာမှာဖြည့်ရှင်းမဲ့အဆင့်ထိရောက်ရတဲ့အဓိကအကြောင်းရင်းကလူခွင့်ရေးတွေပြေဝအကာအကွယ်ပေးနိုင်မဲ့အခြေခံဥပဒေမရှိခြင်း၊ခိုင်မာတဲ ပြည်တွင်းငင်းရေးကိုမတီဆောင်းနိုင်ခြင်းဥရေပြုလွတ်တော်အမတ်တွေအနေနဲ့လူခွင့်ရေးအကာအကွယ်ပေးရင်မြင့်တင်ရေးနဲ့ပတ်သက်တဲ့ဥရေပြုနိုင်မှုအားနည်းခြင်းတို့ကြောင့်လို့ယူဆမိပါတယ်ဒီကနေ့တမျိုးသားလုံးကိုမျိုးတုံးတက်ပြတ်သူတွေလို့လူမျိုးမုံဒီသူတွေလို့ကျန်းဖတ်သမားတွေလို့နိုင်ငံကအလဲတိုင်းပြည်နဲ့လူမျိုးကုန်သိက္ခာညှို့နှောင်းအောင်နိုင်ငံကတရားရုံး ICJ
မှာတရားဆွဲခံနေရတာစစ်ကောင်းဆောင်တွေနဲ့ပြည်သူတွေနဲ့မသက်ဆိုင်တဲ့ကျန်းဖတ်မှုရှင်းလင်းရေးစစ်ပွဲကြောင့်ဆိုတာရှင်းနေပါတယ်နိုင်ငံကကယုံကြည်လက်ခံလာဖို့ရန်တနည်းပဲရှိပါတယ်ဒါကတော့စစ်ကောင်းဆောင်တွေအနေနဲ့ပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့အစိုးရရဲ့အုပ်ချုပ်မှုအောက်ဂုဏ်သိက္ခာရှိရှိအမှုထမ်းရွက်ခြင်းပါပဲဟုတ်ကဲ့ဒါကတော့အမေရိကန်ပြည်သူဆွေးနွေးပွဲမှာမော
ကျွန်တော်ကတော့အနာရှင်အောက်မှာမြန်မာနိုင်ငံကတော့ICJ နိုင်ငံတကာတရားရုံးမှာလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးကမ္ဘာနိုင်ငံမှာလူခွင့်ချိုးဖောက်ခံရသူတွေအတွက်အရေးပါတဲ့သမိုင်းမှတ်တိုင်တစ်ခုလည်းဖြစ်လာနိုင်ပါတယ်။အနာရှင်လူတစုကသူတို့အနာတီးမြဲဖို့အတွက်လူများစုကိုထိန်းချုပ်နိုင်မှုအတွက်လွယ်မားတဲ့အမျိုးသားရေးဘာသာရေးအစွန်ရောက်အတွေးခေါ်တွေတွတ်သွင်းပြီးတော့လူနည်းစုတွေပေါ်မှ အဲ့ဒီတော့လူလူကြားမှာဒီအမြင့်တွင်နေတဲ့အဘုံတရားကအာနာရှင်ရဲ့နိုင်ငံရေးအမြတ်ထုတ်ဖို့အတွက်အခွင့်အရေးတရားဖြစ်လာပါတယ်စစ်တပ်ကနိုင်ငံရေးပြိုင်ဘက်တွေကိုအမျိုးသားဝါဒမှိုင်းတဲ့လူလူကိုကြားခံပြီးထိန်းချုပ်နေတယ်ဥပမာအခုအန်စီဂျီကိုအမှုရင်ဆိုင်မှုသွားမဲ့ဒေါက်ဆန်းစုကြည်ကိုထောက်ခံပွဲတွေကိုကြည့်မယ်ဆိုရင်သိတာပါတယ်အဓိကဒီအခြေအနေထိဖြစ်လာရတာကလည်းလူလူကအမျိုးသား
ပြည်သူတွေကလည်းအစိုးမရောက်တဲ့အသိပညာတွေပေးဖို့လိုပါတယ်ပြည်သူတွေကလည်းအစွဲကင်းကင်းနဲ့အမှန်တရားကိုရှာဖွေနိုင်မှုအတွက်အမှန်တရားကိုမတွန်းဆုတ်ဘဲလက်ခံနိုင်တဲ့တတိမွေးဖို့နောက်ပြီးတော့ခန်းစားခဲ့ရတဲ့ဖိနှိပ်ခံခဲ့ရတဲ့လူတွေရဲ့စိတ်ဓာတ်ရည်ကိုကုစားပေးဖို့နဲ့ရုပ်ပိုင်းဆိုင်ရာကူညီပေးဖို့လိုပါတယ်လို့ထင်မြင်မိပါကြောင်းရေးထားပါတယ်ရှင်ဟုတ်ကဲ့ပါဒီကောမျိ
ဒီကနေ့ကျွန်တော်မြင်ကတော့အရှင်းရှင်းလေးပါပဲဆရာနာရှင်စနစ်ကလူခွင့်ရေချိုးဖောက်မှုရဲ့အရင်းခံအကြောင်းတရားပါထောင်900ကိုဇက်တခုနှစ်မှာကုလားကိုစလေစာရာကိုအိုကာတာပနာမလာရောက်ခဲ့ပြီးတဲ့နောက်ထောင်900ကိုဇက်နှစ်ခုနှစ်ကစလို့ကုလားအဆောင်ရန်သူရိုးရိုးယောဂါတာပထမဆုံးဒီအစီရင်ခံစားကနေအခုနောက်ဆုံးရဟိလီတီလူခွင့်ရေချိုးဖောက်မှုအခြေအနေကိုအစီရင်ခံစားစာမျက်နှာပေါင်းထောင်နဲ့ချီထုတ်ပြန် ပဲ။တိုင်းသားလူမျိုးစုတွေရဲ့အခြေခံခွင့်ရဖြစ်တဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်ကိုချိုးဖောက်နေမှုကြောင့်ငြိမ်းချမ်းရေးမရဘူးလို့လူခွင့်ရချိုးဖောက်မှုမျိုးစုံဆက်လက်ဖြစ်ပွားနေစေပါ။လူမျိုးစုတွေရဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်ကိုတရားဝင်ကြေညာအတိအမှတ်ပြုပြီးတော့ Federal ထူထောင်ရေးကိုပညာရှင်တွေပါဝင်တဲ့ Workshop တစ်ခုလုပ်ပြီးလူမျိုးစုခေါင်းဆောင်တွေနဲ့တရားဝင်ဆွေးနွေးမှာအားလုံးပြဿနာတွေအဆုံးသတ်သွားမယ်လို့ခန့်ခါမှယုံကြည်ကြောင်းတင်ကြားလိုက်ရပါတယ်ဆိုပြီးတော့ဒီကုမျိုးတကဥလာထွေးရေးလာပါတယ်ကိုအောင်မြင့်ဦးရေ
ညတယောက်အကိုချေမျိုးလေးဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါဗျို့ဤနိုင်ငံတကာရဲ့ PR တွေမတိုးလာဘူးနဲ့ရုံးချင်းမှုတွေပြန်ရနိုင်ဖို့အတွက်ဆိုရင်ဒီအခြေအနေမျိုးမှာမြန်မာအစိုးရအလုပ်တင်ဆောင်အလုပ်ကပြစ်မှုကျူးလွန်ခဲ့တဲ့စစ်ဘိုးတွေအပါအဝင်အမေပေးခိုင်းစေခဲ့တဲ့ပုံကိုယ်တွေကိုပြရုံမဟုတ်တဲ့ပုံစံတင်တဲ့အပြစ်ပေးအရေးယူနိုင်မှသာလျှင် နိုင်ငံတကာမြန်မာအစိုးရတွေပေါ်မှာဝင်နေတဲ့တန်တရားတွေတည်တည်သာသာပြည့်ရောက်သွားလိမ့်မယ်လို့ထင်မိပါတယ်။ဒါမှမဟုတ်နိုင်ငံတကာရဲ့ PR ဒါမကပျောက်ဆုံးနေတဲ့မြန်မာကုန်စူတာပြန်ပြီးပေါ်လာပါလိမ့်မယ်။ကျေးဇူးတင်ပါတယ်ဗျို့။တာဝန်ယူမှုတာဝန်ခံမှုဆိုတဲ့ဝါဟာရကိုသိနာလည်တဲ့နိုင်ငံကောင်းဆောင်ကောင်းတွေဖြစ်ကြပါစေဆိုပြီးဒီအကိုချေမျိုးလေးဆိုတဲ့တော်ရရှင်ရေးလာပါတယ်ရှင်
တမ်းမှုတွေအားနည်းတာတွေထောက်ပြထားပါတယ်ဆိုတော့ကျွန်တော်တို့အစီအစဉ်အဆုံးသတ်ဖို့တမင်းနဲ့ခေါ်လောက်ချိန်ရတော့ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုကျွန်တော်နည်းနည်းစီချုပ်အနေနဲ့ပြောစေချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီလိုလက်ရှိကြုံတွေ့နေရတဲ့အမှုခင်းရင်ဆိုင်နေရတဲ့ပြဿနာတွေကိုကျော်လွှားနိုင်ဖို့နောက်နိုင်ငံတကာကယုံကြည်လက်ခံလာဖို့ဆိုရင်အစိုးရပဲဖြစ်ဖြစ်စစ်တပ်ကပဲဖြစ်ဖြစ်တာဝန်ရှိသူတွေပိုင်းဟာအရေးကြီးအနေနဲ့ဆောင်ရွက်တင်တာဘာတွေများရှိမယ်လို့ပြောလို့ရမလဲကိုအောင်မျိုးမင်းအရင်ဆွေးနွေးပြပါခင်ဗျာ
ပထမအဦးဆုံးကတော့အမှန်တရားကိုပေါ်ဆောင်ပေးဖို့အရေးကြီးပါတယ်။ကျွန်တော်တို့မှာဆွဆွဲချက်တွေလည်းရှိတယ်။ခိုင်လုံတဲ့တပ်တွေထပ်ထားလည်းရှိတယ်လို့တစ်ခါတည်းကြလို့ရှိရင်မခိုင်လုံတဲ့ချက်တွေလည်းရှိတယ်။အဲ့ဒီကဘေဟာရီကတော့တရားဥပဒေဘေဟာရီကတော့တရားမျှတမှုဒီကိုချိုးဖောက်တာဖြစ်လဲဆိုတာကိုဒီအမှန်တရားကိုပေါ်ထုတ်နိုင်လို့ရှင်။အဲ့ဒီအမှန်တရားအတိုင်းတာဝန်ရှိတဲ့သူတွေကိုထိရောက်စွာအရေးကြီးပါတယ်ဆိုရယ်တပ်တွေကြဖို့ကကျွန်တော်တို့အစိုးရအနေနဲ့လှုပ်ဆောင်နေတော့ချက်လို့ကျွန်တော်နေပြောချင်ပါ
โอเคกูตียาซวยยอครับเนี่ยกูตียาซวยกูละตะล้ออเนเนี่ยที่ตาวันชื่อแต่ตูดิบักอะเยจีซงลงเสียบาญาชื่อเลย
นี่ยาเนี่ยนะชะไปเราเจอๆว่าเลยตะชะก็เราดูดิยะไคบาชื่อแต่เราดูดิมุสลิมนี่บ่ละสิเรายะไคมาจังแก่ได้มุสลิมนี่ชื่อแล้วก็โหกูตายนาได้อ่ะเว้ยล่ะเราดูดิมุสลิมนี่ชื่อเอ้ตูเนี่ยดิชื่อในอนิทาบ่เนาะลูกเอยาชื่อในอนิทาโหတို့တလောင်လုတ်ပေးဖို့လို့လေကျွန်တော်တို့ဒီဒီထဲမှာရှိတဲ့လူခွင့်ရေးပေါ်မှာကျွန်တော်တို့ဒီသူသဖြင့်ပေါ့နော်ဒီကျွန်တော်တို့မွတ်စလင်ဘာသာဝင်တွေပေါ်မှာကျွန်တော်တို့ဒီခါရှိတဲ့ကျွန်တော်တို့ဆက်ဆံမှုတွေဟိုအုပ်ချုပ်ရေးနဲ့ပတ်သက်တဲ့ကျွန်တော်တို့သူတို့ပေါ်မှာသဘောထားတွေပေါ့ကျွန်တော်တို့အများကြီးပြုပြင်ပြီးအကောင့်အဖို့တွန်းဖို့ကိုတွန်းပေးနိုင်ဖို့လို့ဒါတစ်ချက်တစ်ချက်ကကျွန်တော်တို့ဥပဒေစိုးမိုးရေးစာဝန်ဆောင်ရွက်နေတဲ့လက်နက်ကိုင်ဖွဲ့စည်းတွေကဒီလူခွင့်ရေးစာရင်းစံညွှန်းတွေနဲ့ပတ်သက်ပြီးအလေးနဲ့ကားပြီးတော့ကျွန်တော်တို့မိုးပန်တင်ရန်တွေပေးပေါ့နော်ကျွန်တော်ဒီအုပ်ချုပ်ရေးဒီအောက်ချိန်မှာကျွန်တော်တာဝန်ယူတဲ့အချိန်မှာကျွန်တော်တို့ဒီလူခွင့်ရေးစာရင်းစာရင်းတွေလက်တက်ငယ်တွေထိမ့်သိမ်းပြီးလုပ်ဖို့ကျွန်တော်တို့ဒီပြင်ဆင်မှုတွေလည်းပါအဲ့နှစ်ချက်ကတော့ကျွန်တော်တို့ရေးဖို့ကျွန်တော်ဆောင်ရွက်ဖို့လိုနေတယ်လို့ပြောချင်ပ
ါဟုတ်ကဲ့ပြင်နိုင်ဆွေးနွေးပေးကြတဲ့ဦးတရားစေဦးအောင်မျိုးမင်းကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့လေစာရေးသားပေးဖို့ဆိုရင်တော့တာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
အနေနဲ့ဒဲလီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကတလှည့်ပြောပြပေးပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့သူ့ဘော်တရားဆက်ဆုံနိုင်ရေးအောက်လွတ်တော်ကစုံစမ်းစစ်ဆေးနေတာမှာပါဝင်ပူးပေါင်းမှာမဟုတ်ဘူးလို့ညှင်းဆန်လိုက်တဲ့ပေါ်အောက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျေရိုနက်တလာကစိတ်ပျက်ကြောင်တုတ်ပြန်ပါတယ်သမ္မတဘော်သက်သေတွေကိုကိုယ်တိုင်မေးမြန်းနိုင်တဲ့အခွင့်အရေးပေးခဲ့ကြောင်းနဲ့အထောက်အထားတွေကိုကော်မတီရှင်းမောက်သူကိုယ်တိုင်လာရောက်ရှင်းလင်းခွင့်ပေးခဲ့ပေမဲ့ဒီလွတ်တော်ရဲ့တရားဆွဆွေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့သမ္မတအနေနဲ့မကျေနပ်ကြောင်းပြောဆိုနေရတွေကိုကြားသိရပြီးတဲ့နောက်ကော်မတီရဲ့ဖိတ်ကြားချက်ကိုသမ္မတအနေနဲ့လက်ခံလိုက်မယ်လို့မျှော်လင့်မိကြောင်းတောက်ကြနေနှောင်းပိုင်းမှာထုတ်ပြန်တဲ့ဥက္ကဋ္ဌနက်တလာရဲ့ကြေညာချက်မှာဖော်ပြထားပါတယ်တရုတ်နိုင်ငံတော်ကောင်စီဝင်နဲ့ဒီနိုင်ငံသားရေးဝန်ကြီးဝန်ကြီးဟာမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့နိုင်ငံတော်သမ္မတဦးဝင်းမြတ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့နဲ့ဒီကနေ့တွေ့ဆုံပါတယ်။ရိုဟင်ဂျာတွေကိုလူမျိုးရုံးတပ်ဖြတ်မှုနဲ့နိုင်ငံတကာတရားရုံး ICJ မှာအမှုရင်ဆိုင်ဖို့နယ်သာလန်နိုင်ငံဒီဟိတ်မျိုးကိုတော်ဆန်းစုကြည်မထွက်ခွာခင်မှာနိုင်ငံသားရေးဝန်ကြီးဝန်ကြီးမြန်မာနိုင်ငံကိုရောက်လာတာပါ။ဒီကနေ့တွေ့ဆုံမှာတော့တရုတ်နဲ့မြန်မာနိုင်ငံကြားကုန်သွယ်ရေးဒေတာရင်းနဲ့နိုင်ငံတကာမျက်နှာစာမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးစတာတွေကိုဆွေးနွေးကြတယ်လို့မြန်မာကောင်းဆောင်နေရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းဆွေးနွေးပွဲအတွင်းတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးဟာမြန်မာနိုင်ငံအနေနဲ့ ICJ မှာအမှုရင်ဆိုင်ဖြစ်ရှင်းရမာရီနဲ့ပတ်သက်ပြီးတော့ဆွေးနွေးအကြံပေးနိုင်ကြောင်းလည်းလေးလာသုံးသပ်သူတွေကဆိုပါတယ်။
ရင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတဖန်အင်ဂျင်နီယာကတော့အိုင်ဂျင်အိုဒဂူဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးကိုအစီအစဉ်ပြီးပြီးချင်းညစနေနိုင်ကနေ၁၇နာရီတိကြိမ်ပြန်ပြီးထုတ
This program has come to you from the Voice of America, Washington.